in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလာ17ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ဖွင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Coronavirus ကိုဘယ်ကဘလို့စတင်ကူးစက်တယ်ဆိုတဲ့ဇင်းမြစ်ကိုတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ထောက်ခံမှုတွေတိုးလာနေချိန်မှာပဲဒီလိုစုံစမ်းဖို့ဆောလွန်သေးတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်
။绝大多数国家都认为疫情尚未结束。
COVID-19 ကရောဂါဖြစ်ပွားမှုအဆုံးမတက်သေးဘူးလို့ကမ္ဘာနိုင်ငံတော်တော်များများကယုံကြည်လက်ခံထားကြကြောင်းနဲ့မြန်မြန်ဆန်ဆန်စုံစမ်းမှုလုပ်ဖို့တိတ်ဆောလွတ်နေသေးကြောင်းတရုတ်အစိုးရပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။COVID-19 ကရောဂါနဲ့ပတ်သက်လို့ EU ဥရောပတမကကရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အုပ်ချုပ်ရေးအဖွဲ့ World Health Assembly ဆွေးနွေးပွဲမှာဒီတစ်ပတ်ထဲအတည်ပြုမယ်လို့ခန့်မှန်းရပါတယ်။အဲဒီဆုံးဖြတ်ချက်မူကြမ်းထဲမှာကရောဂါစတင်တဲ့ဇင်းမြစ်ကိုရောကရောဂါတုံ့ပြန်ရေးဟုပါစုံစမ်းဖို့တောင်းဆိုထားပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့နေပြီဆိုတာကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလကုန်ပိုင်းမှာပထမဆုံးလူသိရှင်ကြားအသိပေးခဲ့တာဖြစ်ပါတယ်။အခုတော့ကမ္ဘာတစ်ဝှမ်းကိုဗစ် -19 ကရောဂါဖြစ်တယ်လို့အတည်ပြုသူ 4.8 တန်းရှိပြီးတော့3,100ခွဲကျော်သေဆုံးခဲ့ပါတယ်။COVID-19 ရောဂါနောက်ထပ်ကူးစက်သူနဲ့သေဆုံးသူနှုန်းကျဆင်းသွားတဲ့ဥရောပနိုင်ငံတချို့မှာကန့်သတ်ချက်တွေကိုတောင်းရှိသူတွေဖယ်ရှားပေးနေကြပါတယ်။အီတလီနိုင်ငံမှာသတင်းဆက်ဘက်ကြားဖိတ်ထားခဲ့တဲ့ဈေးဆိုင်တွေ၊စားတောက်ဆိုင်တွေ၊စပယ်ညှပ်ဆိုင်တွေကိုဒီကနေ့ပြန်လည်စတင်ဖွင့်လှစ်ပါတယ်။ဥရောပမှာတနိုင်ငံလုံးအတိုင်းအတာနဲ့မလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ချက်ပထမဆုံးထုတ်ပြန်ခဲ့တဲ့အီတလီမှာမေလ၄ရက်နေ့ကစပြီးကနဦးရှော့ပေါ့မှုတွေလုပ်တဲ့အနေနဲ့ဆက်ရုံအလုပ်ရုံတွေနဲ့ကစားကွင်းတွေကိုပြန်ဖွင့်ခွင့်ပြုခဲ့တာပါ။ဒီကနေ့မှာတော့ဆိုင်တွေပြန်ဖွင့်တဲ့အတွက်ရောမမျိုးတော်မှာပြန်လည်တက်ဝင်လှုပ်ရှားနေပါတယ်
။အဲအော်ဒီစပရာကစီအနောဝီနီချွန်ပေါ်ပတူတီဗရာ
ဒီနေ့ဟာလူတိုင်းအတွက်အသက်ဆိုင်တဲ့နေ့ဖြစ်မယ်လို့မျှော်လင့်ကြောင်းဆိုင်ဝန်ထမ်းတယောက်ကပြောသွားတာပါ။အခြေအနေသစ်ကိုအသားကျအောင်လှုပ်ရှားရလိမ့်မယ်လို့လည်းသူကပြောပါတယ်။အီတလီမှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုခဲ့ပေမဲ့ဒေသတစ်ခုကနေတစ်ခုခရီးသွားလာတာကိုတော့ဂျူလ2ရက်နေ့အထိတားမြစ်ထားပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာလည်းဈေးတွေပြားလိုက်တွေအပြင်မူလာရန်နဲ့အလဲရန်ကျောင်းတွေကိုဒီကနေ့ပြန်ဖွင့်ပါတယ်။ဒါပေမဲ့ဒီပြားလိုက်တွေတရိတ်ဆိုင်ရုံတွေကိုတွားနိုင်ဖို့အတွက်အရင်ကြိုတင်ကိုကင်လုပ်ရမှာဖြစ်ပါတယ်။အားကစားလုပ်ရင်လေလူအယောက်20ထက်ပိုပြီးစုဝေးတို့မရပါဘူး။ကမ္ဘာလှည့်ခီးတယ်တွေအတော်များတဲ့ Greek နိုင်ငံ Athens မြို့တော်က Sheehan Acropolis အဆောက်အဦ Vatican က St. Peter's Basilica ဘုရားရှိခိုးကျောင်းတွေကိုလည်းပြန်ဖွင့်နေပါပြီ။အခုလိုဥရောပမှာတဖြည်းဖြည်း shop မှုတွေလုပ်နေပေမဲ့နိုင်ငံတကာခီးသွားလာမှုတွေကိုတော့ကန့်တတ်ထားစေဖြစ်ပါလေ။အမေရိကန်ပြည်ထောင်စုမှာအစိုးရရဲ့ COVID-19 ကရောဂါတုံ့ပြန်မှုအပေါ်သမ္မတဟောင်းဘရက်အိုဘားမားကအဝေဖန်ခဲ့တာကြောင့်အိုဘားမားဟာညံဖျင်းတဲ့သမ္မတဖြစ်တယ်လို့သမ္မတဒေါ်မထွန်းကတုံ့ပြန်လိုက်ပါတယ်။အခုနှစ်အထက်တန်းကျောင်းဆင်းလက်မှတ်ရသူတွေကိုဂုဏ်ပြုပြီးတနိုင်ငံလုံးကိုစနေနေ့ကထုတ်ထွင်းပြတာတဲ့ရုပ်သံအစီအစဉ်မှာသမ္မတဟောင်းအိုဘားမားကအခုဖြစ်နေတဲ့ကရောဂါကြီးကနေတာဝန်ရှိသူတော်တော်များများသူတို့ဘာလုပ်လို့လုပ်ရမှန်းမသိဘူးဆိုတာမြင်သာစေခဲ့တယ်လို့မိန့်ခွန်းပြောကြားခဲ့တာပါ။သူကဘသူဘဝဆိုတာကိုတော့နာမည်တက်မပြောပါဘူး။ဒါနဲ့ပတ်သက်လို့သမ္မတထရမ်ကအိုဘားမားဟာတော်တော်ကိုအသုံးမကျတဲ့သမ္မတလို့ပဲပြောချင်ပါတယ်လို့ဒီနေ့ကနေ့တုန်းကတုံ့ပြန်ခဲ့ပါတယ်။လောလောဆယ်အမေရိကန်ဟာကမ္ဘာမှာ COVID-19 အဆုံးဆုံးဖြစ်နေတဲ့နိုင်ငံဖြစ်ပါတယ်။ဒီနေ့အထိအတည်ပြုလူနာ300,000လောက်ရှိနေပြီးသေဆုံးသူ6,000နီးပါးဖြစ်နေပါတယ်။အခုနှစ်ဟာရီကိန်းရာသီအတွက်အတ္တလန္တိတ်သမုဒ္ဒရာထဲမှာပထမဆုံးဖြစ်ပေါ်တဲ့အာသာဟာရီကိန်းမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်အရှေ့ဘက်ဒေသတချို့မှာမိုးအကြီးအကျယ်ရွာသွန်းနေတယ်လို့ဒီကနေ့တနင်္လာနေ့တနေ့လုံးလေပြင်းတိုက်ခတ်ပြီးလှမ်းကြီးနိုင်တယ်လို့မိုးလေဝသသတိပေးချက်တွေထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမိုးရေချိန်2စင်တီမီတာကနေ9စင်တီမီတာအထိရွာသွန်းနိုင်တယ်လို့အမေရိကန်ဟာရီကိန်းစင်တာကခန့်မှန်းထားပါတယ်။မုန်တိုင်းဟာဒီကနေ့နှောင်းပိုင်းဒါမှမဟုတ်နောက်ထပ်မှာအမေရိကန်အရှေ့ဘက်ကမ်းရိုးတန်းဒေသကနေထွက်ခွာသွားလိမ့်မယ်လို့ဟာရီကိန်းစင်တာကခန့်မှန်းထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိ19.9 kHz 15.53 MHz 19.25 kHz 11.83 MHz ဆိုင်တိုမီတာ32 kHz 933 နဲ့ပထမနာရီဘက်မှာဆိုင်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့9နာရီအချိန်ထုတ်ပြန်ချက်အရကိုဗစ် -19 တိပိလူနာသက်3ဦးထံတွေ့ရှိခဲ့တာကြောင့်စုစုပေါင်းရောဂါကူးစက်ခံထားရသူ189ဦးရှိပါတယ်။မေလ18ရက်နေ့ကတခွဲနမူနာစုစုပေါင်း986ခုကိုစစ်ဆေးခဲ့တာကအခုလို3ဦးမှာရောဂါရှိကြောင်းတွေ့ရှိခဲ့တာပါ။ရောဂါကိုကူးစက်ခံထားရသူ3ဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာသူအမျိုးသားတွေဖြစ်ပြီးအသွားအနကန့်သက်ခံထားရသူတွေလည်းဖြစ်ပါတယ်။တဦးကအသက်46နှစ်အရွယ်ရှိပြီးတနင်္သာရီတိုင်းဒဝဲပြည်သူ့ဆေးရုံကြီးမှာဆေးကုသမှုခိုင်မာပြီးကျန်အသက်22နှစ်နဲ့35နှစ်အရွယ်အမျိုးသားနှစ်ဦးကတော့တင်းရင်ကျင်းနဲ့ဖအံဆေးရုံကြီးမှာဆေးကုသမှုခိုင်မာဖြစ်ပါတယ်။မေလ18ရက်နေ့ထိရောဂါကူးစက်ခံရသူတွေက69ဦးယောဂပိုးပင်ဆင်သွားပြီလို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ virus ကြောင့်သေဆုံးတယ်လို့အတည်ပြုကြေညာထားသူက6ဦးရှိပါတယ်။မလာနောင်မိုင်းကဆလုတက်ခွဲနမူနာစုစုပေါင်း 14,500 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်နမူနာပေါင်းက 4,000 ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်ရှင်။ဒီတဲ့င်းသက်ခဲအိန္ဒိယနိုင်ငံရှိတဲ့ကမ်းခြေကို UTP အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းတိုက်ခတ်မှုရှိတဲ့အတွက်ထောင်ထဲချတဲ့လူတွေကိုဘေးလွယာရွှေ့ပြောင်းပေးနေပြီးစစ်ကမ်းလုပ်ငန်းတွေလည်းရန်နာထားတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ဆိုက်ကလုန်းမုန်တိုင်းအမ်ဖန်ဟာဗုဒ္ဓဟူးနေ့မှာကုန်းတွင်းပိုင်းကိုဝန်ရောက်တိုက်ခတ်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။မုန်တိုင်းက12နာရီအတွင်းမှာပုံမှုအကောင်းလာမယ်လို့ခန့်မှန်းထားတယ်လို့ငင်းင်းဒေသတွေဖြစ်တဲ့ဥရိရှားပြည်နယ်နဲ့အနောက်ဘင်္ဂလားပြည်နယ်ဒေသခံတွေကိုလည်းတဘာဝဘေးရန်ဒီစီမံခန့်ခွဲရေးအဖွဲ့တွေကဘေးလွယာရွှေ့ပြောင်းပေးနေပါတယ်။မုံတိုင်းကြောင့်နိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာမိုးတီထန်နေလို့မိုးလေဝသဌာနတာဝန်ရှိသူတွေကပြောပါတယ်။မုံတိုင်းနိုင်ငံကဘေးလွအောင်ကာကွယ်ဖို့နဲ့ရောဂါမကူးစက်အောင်ထိန်းထုတ်ဖို့တပြိုင်တည်းလှုပ်ဆောင်နေရတဲ့အတွက်အခက်အခဲတွေရှိတယ်လို့အိန္ဒိယပြည်ထောင်စုဌာနအမည်မဖော်လိုသူအကြီးအကဲရှိသူကပြောပါတယ်။အိန္ဒိယနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပုံမှန်ဧပြီလကနေဒီဇင်ဘာလအတွင်းအရာချင်းဆိုက်ကလုန်းတွေတိုက်ခတ်လေရှိတာကြောင့်လူတောင်းနဲ့ချီပေးလို့ရထွက်ပြေးရတဲ့အတွက်ကောက်ပင်းသီးနှံတွေပျက်စီးအသက်အိုးအိမ်စီးစိမ်ပျက်စီးဆုံးရှုံးရတာတွေနှစ်စဉ်ကြုံကြရပါတယ်။ကယောဂကူးစက်မှုထိန်းချုပ်တဲ့အနေနဲ့ဧပြီလကလေးကစလို့အတော်အလာကြီးကန့်သက်ထားတဲ့အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူဦးရေ 6,000 ကျော်နဲ့သေဆုံးသူ 3,000 ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ပြည်တွင်းပြည်စီဝါရေးလုပ်ငန်းတွေပေါ်ရိုက်ခတ်မှုတွေရှိတာကြောင့်ဂျပန်နိုင်ငံဟာ2015ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်စီးပွားရေးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်ပထမ3လအတွင်းဂျပန်နိုင်ငံရဲ့စီးပွားရေးဟာ 3.4% ခန့်နှုန်းကျဆင်းခဲ့တယ်လို့ဂျပန်အစိုးရကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်။2019ခုနှစ်နောက်ပိုင်း3လပတ်ကာလတုန်းကလည်းစီးပွားရေးကျဆင်းခဲ့တာကြောင့်2015ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်3လပတ်နှစ်ကြိမ်ဆက်တိုက်ကျဆင်းခဲ့တာပါ။ကမ္ဘာမှာတတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့ဂျပန်နိုင်ငံဟာကာယောဂါမတိုင်ခင်ကလည်းအင်အားပြင်းတိုက်ဖုံးမုန်တိုင်းတန်နဲ့ရောင်းကုန်ခွန်တိုးမြင့်မှုတွေကြောင့်အခက်အခဲတွေနဲ့ကြုံခဲ့ရပါတယ်။ဂျပန်နိုင်ငံမှာ COVID-19 ရောဂါကူးစက်မှုပေါင်း 16,000 ကျော်ရှိပြီးသေဆုံးသူ900ကျော်ရှိပါတယ်။ကာယောဂါကူးစက်မှုထိန်းချုပ်ရေးအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကပြီးခဲ့တဲ့လထဲမှာပဲတိုကျိုမြို့တော်နဲ့တခြားဒေသ6ခုမှာအဖို့အခြေအနေကြီးညာခဲ့တယ်လို့နောက်ပိုင်းမှာလည်းတနိုင်ငံလုံးကိုယာယီတိုးချဲ့ညာခဲ့တာပါ။စီးပွားရေးကျဆင်းနေတာကိုကြားခံပြီးဖို့ဒေါ်လာဘီလီယံ990ရှိတဲ့စီးပွားရေးပြည်လည်နယ်လန်ထူလာရေးအစီအစဉ်ကိုဂျပန်အစိုးရကကြေညာချပါတယ်။အဲ့ဒီတည်းကဒေါ်လာ55ဘီလီယံကမိသားစုတွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေကိုငွေကြေးတိုက်ရိုက်ထောက်ပံ့ပေးမှာဖြစ်ပါတယ်ရှင်။ထီးသွားလုပ်ငန်းအပေါ်အများဆုံးမိခိုနေတဲ့ထိုင်းနိုင်ငံစီးပွားရေးဟာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်6နှစ်ကြာအတွင်းပထမဆုံးကျင်းပဆင်းခဲ့ပါတယ်။ဒီနှစ်2020မှာထိုင်းနိုင်ငံကိုကမ္ဘာလှည့်ထီးသွားတန်40လောက်လာရောက်ဖို့ညွှန်မှန်းထားခဲ့တာပါ။အခုလိုကယောဂါကြောက်ခဲ့တဲ့အတွက်မနစ်ကနေနှိုင်းရှင်ရင်ဒီနှစ်ပထမ3လအတွင်းခီးသွားဧည့်သည်40ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့စီးပွားရေးစီမံကိန်းဌာနကတနင်္လာနေ့မှာထုတ်ပြန်ပါတယ်။ထိုင်းနိုင်ငံကိုတူခီးသွားတွေအလားများလေးရှိတာပါ။ကယောဂါကြောင့်သွားလာရေးပိတ်ထားရတဲ့အတွက်ဇန်နဝါရီအလယ်လောက်ကလေးကတရုတ်ခီးသွားဥယျာဉ်ကျဆင်းသွားတယ်လို့လည်းခီးသွားလုပ်ငန်းရှင်တွေကပြောပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပြီးစစ်တပ်အာဏာသိမ်းခဲ့တဲ့2014နောက်ပိုင်းမှာထိုင်းစီးပွားရေးကျဆင်းတာကိုမတွေ့ခဲ့ရပါဘူး။အခု2020မှာ900ခန့်လုံးကနေ600ခန့်လုံးအထိကျဆင်းနေတယ်လို့ထိုင်းအမျိုးသားစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကောင်စီ NESTC ကခန့်မှန်းထားပါတယ်။ဒါဟာ1998အာရှဘဏ္ဍာရေးအကျယ်ကျယ်နောက်ပိုင်းမှာအကြီးအကျယ်ကျဆင်းတာဖြစ်ပါတယ်။ 2020မှာထိုင်းနိုင်ငံစီးပွားရေး 6.9 ရာခိုင်နှုန်းကျဆင်းပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာစီးပွားရေးအရာအထင်အဆုံးနိုင်ငံဖြစ်လိမ့်မယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကခန့်မှန်းထားတယ်ရှင်။တနင်္လာနေ့ညပိုင်းကျွေးနောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်။
ကျောင်းကျွတ်လို့တော့အစည်းအဝေးတွေကိုပြန်စားတဲ့ဒီကနေ့မှာပဲ COVID-19 ကပ်ရောဂါဖြစ်ပွားမှုတားဆီးရဲ့အတွက်လိုအပ်တဲ့ဘက်ဆက်ရထားသုံးဆွဲမှုတွေနဲ့ကူးစက်ရောဂါကာကွယ်နှိမ်နှင်းဥပဒေကျမ်းတွေကိုတင်ကျင်းခဲ့တယ်ဆိုတဲ့အကြောင်းကိုပြောပြပေးသွားပါမယ်။ကျွန်မမိခါပါ။ကျောင်းကျွတ်လို့တော့ပုံမှန်အစည်းအဝေးတွေကိုဒီကနေ့ပြန်လည်ကျင်းပခဲ့ပြီးပြည်သူ့လူတော်မှာတော့ကျမကြီးနဲ့အာကစားဝန်ကြီးဌာနကကူးစက်ရောဂါကာကွယ်နှိမ်နှင်းဥပဒေကျမ်းကိုတင်သွင်းခဲ့လို့ပြည်ထောင်စုလူတော်မှာတော့ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေအတွင်းမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေချင်းငွေရယူမှုတွေကိုတင်ပြခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလအတွင်းလွှတ်တော်ခေါ်ယူကျင်းပရတာဖြစ်တဲ့အတွက်လွှတ်တော်အစည်းအဝေးတွေကိုအခုတစ်ချိန်နှစ်ပတ်အတွင်းပြီးစီအောင်ဆောင်ရွက်သွားဖို့နဲ့ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့အခြေအနေတွေမှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေချင်းငွေရယူမှုတွေကိုအတည်ပြုနိုင်ဖို့လှုံ့ဆော်သွားမယ်လို့လွှတ်တော်ဥက္ကဋ္ဌတွေကတိုက်တွန်းပြောဆိုသွားခဲ့ပါတယ်။ကျမကြီးနဲ့အာကစားဝန်ကြီးဌာနကဒီကနေ့တင်သွင်းခဲ့တဲ့ကူးစက်ရောဂါကာကွယ်နှိမ်နှင်းဥပဒေကျမ်းမှာတော့အခန်း17ခန်းပါဝင်ပြီးဥပဒေပုံမှန်ပေါင်း50ကျော်ပါဝင်ပါတယ်။ပြည်ထောင်အနေနဲ့အမြင့်ဆုံးအဖြစ်နှစ်နှစ်အထိအပြည့်ပေးနိုင်အောင်ပြင်ဆင်ထားတယ်လို့ကြည်သူလွတ်တော်ဥပဒေကျမ်းကော်မတီကပြောပါတယ်။ဥပဒေကျမ်းကော်မတီအဖွဲ့ဝင်ဒေါက်တာဝင်းဖြိုးအောင်ကခင်းနေလျော်ညီစွာကင်တွယ်သွားနိုင်ဖို့လိုအပ်နေတာမို့အခုလိုပြင်ဆင်ရတာဖြစ်တယ်လို့
ဒီလိုပြောပါရစေ။ကျွန်တော်တို့ကတော့ဒီဥပဒေကအစ်စ်တင်ရေးတာဗျာ။ဒါကျတော့အဲ့ဒီအခုလက်ရှိမှာကျင့်သုံးနေအဲ့ဒီ1995ကိုကျင့်သုံးနေတာ။ဒါခါဒီကျွန်တော်စီပေါ်ကဒီဥပဒေရဲ့သူ့ဟာဒီမှာဟာနေတဲ့အားနည်းချက်လေးရှိတယ်။ဒီရေးမှာကျတော့ဥပဒေ6ခုပေါ်တော့အာဏာကျင့်သုံးမှုကကျော်သွားတာဖြစ်လာမှာဆိုလို့ကျွန်တော်အချက်ချက်လေးကြံပြင်းပြင်းရတာလည်းရှိတာ။အစ်စ်တင်ပြီးတဲ့ဟာကြီးကျွန်တော်တို့ဒီလိုပြစ်ဒဏ်အမျိုးအစားများသွားတယ်။ဘာလို့ပြစ်ဒဏ်အမျိုးအစားများသွားလဲ။ဒီနေ့ခါကျတော့ဟစ်ကာလနဲ့လီယိုနီတဲ့ဓာတ်ငွေတွေတက်သွားတယ်။ကျေးဇူးပါပြည်တယ်ညှိစာမျိုးမျိုးရှိတာ။အဲဒီမှာတေးတဲ့ပြည်တယ်နေရှိတယ်။ကြီးတဲ့ပြည်တယ်နေရှိတယ်။ငွေတယ်နေရှိတယ်။ထောင်တယ်နေရှိတယ်ပေါ့နော်။အဲနောက်တစ်ချက်ကျတော့ဘာရှိလဲဆိုတော့ပြည်မှာကျွန်တော်တို့ကကျတော့ပြည်တယ်ကိုနှစ်ဆင့်ဖြစ်သွားတယ်ပေါ့။ပထမတစ်ချိန်ဆိုရင်ပြည်တယ်ကနည်းနည်းလေးနေမယ်။အဲ့တော့မှမရဘူး။နောက်တစ်ချိန်ထပ်တင်ရဲ့ဆိုလို့ရှိရင်တော့ထပ်ဖြစ်တယ်ဆိုတော့ပြည်တယ်ငွေတယ်ဆိုလည်းငွေတယ်တင်ရမှာမယ်။ကျွားရတယ်ဆိုတော့ငွေတယ်နဲ့မရတော့ဘူးလေဟာမျိုးလေး။ခုနကတစ်ချိန်ကတော့ပူရတယ်။ဒါပေမဲ့နောက်တစ်ချိန်ဖြစ်တယ်ဆိုရင်တော့ထောင်တယ်ဖြစ်သွားမှာပေါ့
။ COVID-19 ကာကွယ်ကူတာထိန်ချုပ်ရေးလုပ်ငန်းစဉ်ဒီအတွက်ကမ္ဘာဘဏ်ကအမေရိကန်ဒေါ်လာ350ကျော်ချေးယူမဲ့အိစာနဲ့အစိုးရရဲ့ဖြည့်စွက်ဘတ်ဂျက်တွေကိုအတည်ပြုနိုင်ဖို့အတွက်ဒီကနေ့ကျင်းပတဲ့ပြည်တော်စုလှုပ်တော်မှာတင်ပြခဲ့တာတွေရှိပါတယ်။ကမ္ဘာဘဏ်ဘက်ကချေးယူရရှိမဲ့ချင်းငွေနဲ့ပတ်သက်လို့ဘိုးဘန်ဇူဥက္ကဋ္ဌဦးစိုးမင်းကအခုလိုတင်ပြလာခဲ့တာ
ပါ။မြန်မာနိုင်ငံအနေဖြင့်အထောက်ပံ့နှစ်ခုပေါင်းအမေရိကန်ဒေါ်လာ350မှ900အထိရယူနိုင်ပါကြောင်း IMF ကအကြောင်းကြားလာခဲ့ပါတယ်။အရေးပေါ်ထောက်ပံ့ရေးအစီအစဉ် RCF ဟာအတိုးမဲ့ချင်းငွေဖြစ်ပြီးတော့ဆိုင်းငံ့ကာလ9နှစ်ခွဲအပါအဝင်ချင်းငွေကာလ10နှစ်ဖြစ်ပါတယ်။အရေးပေါ်ချင်းငွေအစီအစဉ် Rapid Financing Instrument RFI ဟာအတိုးနှုန်း100ခန့်နှုန်းဖြစ်ပြီးချင်းငွေကာလ3နှစ်3လနဲ့9နှစ်2နှစ်ဖြစ်ပါ COVID-19 တရားမှုပေါ်တုံ့ပြန်ဆောင်ရွက်နေတဲ့ကာလမှာနိုင်ငံသားများရဲ့ကျန်းမာရေးလုံခြုံမှုစိတ်ချမှုဆောင်ရွက်နိုင်ရန်ကျန်းမာရေးအသုံးစီတိုးမြင့်ခြင်းနိုင်ငံသားများအတွက်အထောက်ပံ့ပေးခြင်းစတဲ့အသုံးစီများကြောင့်ဖြစ်ပေါ်လာတဲ့ဘတ်ဂျက်လုံငွေကိုဖြည့်ဆည်းရန်ရည်ရွယ်ပြီးတော့ပေးအပ်လာခြင်းဖြစ်ပါတယ
်။တင်ပြလာတာတွေနဲ့ပတ်သက်လို့နောက်တည့်မှာအသေးစိတ်ဆွေးနွေးတော့ဖို့ရှိပါတယ်။ရှန်တိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကစိုင်းချုံအေးကတော့ချင်းငွေရယူရာတွေကိုထောက်ခံပေးမယ်။တကယ်လို့အတဲ့နေရာတွေနဲ့တိုင်းရင်သားဒေသတွေမှာအသေးချာအကျိုးရှိအောင်သုံးစွဲတော့ဖို့သူကလိုလားလျက်ရှိပါတယ်
။ဒီချင်းငွေယူတဲ့ကိစ္စကတော့ဟောပေါ့။ကျွန်တော်အနေနဲ့လည်းဒါကံကွက်ချင်းစိတ်ကမရှိပါဘူး။ဟိုအတက်နေရာမှာဒီတုံးဆွဲဖို့နဲ့နောက်ဆိုင်းသားဒေသမှာလည်းသူခက်ခဲတွေရှိလာတဲ့အချိန်ကျရင်ချင်းငွေတွေလိုအပ်တဲ့ပုံစံမျိုးတွေရှိလာရင်ဒါအစိုးရအနေနဲ့ဒါဟိုတာဝန်တိတိနဲ့ဆောင်ရွက်ဖို့ကျွန်တော်အဲ့လိုမျိုးပဲစူလာတာပေါ့
။ဒီကနေ့လွှတ်တော်တွေကိုပြန်လဲစတင်တာမှာလွှတ်တော်တက်ရောက်တဲ့ကိုယ်စားလှယ်တွေကိုအပူချိန်တိုင်းတာတာလွှတ်တော်တွေမှာတဦးနဲ့တဦးခက်ခွာခွာနေထိုင်နိုင်အောင်ပြင်ဆင်ပေးတာနှာခေါင်းစည်းတွေကိုတက်ဆင်စေတာအပြင်လွှတ်တော်တက်သတင်းယူတဲ့သတင်းသမားတွေကိုလည်းအပူချိန်တိုင်းလာတွေပြုလုပ်ခဲ့ပါတယ်။ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ဒီအခြေအနေအတွက်မှာလိုအပ်နေတဲ့ငွေကြေးသုံးဆွဲနိုင်ဖို့ဘတ်ဂျက်သုံးဆွဲမှုတွေ ချင်းဝေရယူမှုတွေကိုနှစ်ပတ်အတွင်းဆွေးနွေးအတည်ပြုပြီးလွှတ်တော်တွေကိုယာယီရနာထားဖို့ရှိပါရှင်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ခဲ့တာဖြစ်ပါတယ်။
ပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူရန်းစားတွေအတွက်ကိုဗစ်ကာလမှာစားဝတ်နေရေးအဆင်ပြေစေဖို့ဒုတိယအကြိမ်ထောက်ပံ့မှုအဖြစ်ငွေသားပေးဖို့အစိုးရကအစီအစဉ်ရဲဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ COVID-19 ကပ်ရောဂါအကျတဲ့ကာလမှာပြည်သူတွေစားဝတ်နေရေးအဆင်ပြေစေဖို့အတွက်အစိုးရကပုံမှန်ဝင်ဝင်မရှိတဲ့အခြေခံလူရန်းစားတွေနဲ့ပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာရှိနေကြတဲ့သူတွေအတွက်မြန်မာကျပ်ငွေ3000ကနေ4000ကျားတက်မှတ်ပြီးထောက်ပံ့ပေးဖို့အစီအစဉ်နေပါတယ်။ရခိုင်ပထမတစ်ကြိမ်ထောက်ပံ့ရိတ်ခါဝေခဲတုန်းကစီရင်အကြပုံမှန်ဝင်ဝင်မရှိတဲ့အိမ်ဆောင်စုအစီအတွက်ကလေးတန်းနီးပါးရှိနေတဲ့အတွက်ဒီစီရင်ကိုအခြေခံပြီးပုံမမှန်ကန်တဲ့အချက်အလက်တွေရှင်းနိုင်ဖို့အထူးတွေအုပ်ချုပ်ရေးဦးစီးဌာနနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးထေကပြောပါတယ
် IDB တွေရဲ့နောက်ပြီးတော့ခုနကလိုတိကျလွယ်တဲ့အခြေခံလူတန်းစားအိမ်ဆောင်စုတွေအတွက်တင်းတင်းနဲ့ပမာဏနဲ့ငွေကြေးထောက်ပံ့ပေးဖို့ဆိုတာဖြစ်ပါတယ်ဒီခါတော့အခြေခံရိတ်ခါ၅မျိုးပေါ်ဆောင်မျိုးမဟုတ်တဲ့ဘက်နဲ့ကျွန်တော်တို့ငွေကြေးအိမ်တော်စုတိုင်းအိမ်တော်စုတိုင်းငွေကြေးထောက်ပံ့ဖို့အစီအစဉ်ဖြစ်ပါတယ်ဒီလိုငွေကြေးထောက်ပံ့တဲ့အခါမှာလည်း online payment နဲ့ဟိုဥပမာအဖြစ်ကျွန်တော်တို့ဝေမန်နီးတို့ KBZ Pay တို့စသည်ဖြစ်ပေါ့နော်ဒီတယ်လီဖုန်းတွေကနေတစ်ဆင့်ဟိုပေးလို့ရတဲ့အိမ်တော်စုတွေအရောက်ပေါ့နော်တိုက်ရိုက်ပေးလို့ရတဲ့ငွေကြေးထောက်ပံ့မှုကိုကျွန်တော်တို့ဆောင်ရွက်သွားဖို့လည်းစီစဉ်နေပါတယ
်ထောက်ပံ့ကြေးကိုလာမဲ့တရင်နှစ်ပတ်သုံးပတ်အတွင်းပေးနိုင်အောင်စီစဉ်နေတယ်လို့ဆိုပါတယ်အစိုးရကရည်ဆွဲထားတဲ့ CERB လို့ခေါ်တဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်အရအိမ်ထောင်စုများအပေါ်တက်ရောက်မှုလျှော့ပါစေခြင်းဆိုတဲ့ခေါင်းစဉ်နဲ့အခုလိုငွေသားထောက်ပံ့မှုတွေလုပ်ဖို့ဖြစ်ပါတယ်။ပထမတစ်ကြိမ်တုန်းကတော့စီးရင်သားပြည်သူတွေအတွက်စားသောက်ကုန်ထောက်ပံ့ပေးမှုတွေလုပ်ခဲ့ပြီးဖြစ်ပါတယ်။ချင်း၊ရခိုင်၊နာဂကိုပိုင်းအောက်ချုပ်ခွင့်ရဒေသ၊ပြည်ရင်နဲ့ကယားပြည်နယ်စတဲ့နေရာငါးခုမှာရှိတဲ့ဒုက္ခသည်စခန်းကအသက်2နှစ်အောက်ကလေးငယ်တွေနဲ့ကိုဝင်ဆောင်မိခင်တွေတနင်္ဂနွေလုံးမှာရှိတဲ့တက်ကြီးဘိုးဘွားတွေကိုကိုဗစ်ကာလထောက်ပံ့ငွေပေးသွားမယ်ဆိုတဲ့အကြောင်းကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆန်းဆန်းအေးရ VOE ကိုအခုလိုပြောပြပါရစေ။
ဟိုလူမှုကော်မတီဆောင်ရွက်ရေးအစီအစဉ်နှစ်ရက်ပေါ့နော်တစ်ရက်ကတော့ကိုယ်ဆောင်မိခင်နေနဲ့အသက်နှစ်နှစ်ယောက်ကလေးတွေကျွန်မပြောခဲ့တဲ့ဒီနယ်၅ခုမှာတုံ့နေတဲ့အစီအစဉ်တွေပေါ့နော်အဲ့ဒီအစီအစဉ်တွေရောနောက်ပြီးရောဟိုမြန်မာတနိုင်ငံလုံးစက်ကြီးတွေ85နဲ့ဆက်စက်ကြီးဘိုးဘွားတွေရောကိုဗစ် related အနေနဲ့ကျွန်မတို့ကကိုဗစ် response အနေနဲ့ကျွန်မတို့ကဘာပေးမလဲဆိုတော့ဟိုစက်ဦးကိုတချိန်နဲ့ထောက်ပံ့မှာပေါ့နော်ဟိုကကိုဗစ် related အနေနဲ့ငွေကျပ်3000စီထောက်ပံ့မှုဟိုကျွန်မတို့ဆွေးနွေးထားပါတယ
်ရှမ်းနဲ့ကချင်ကဒုက္ခသည်စခန်းတွေမှာရှိတဲ့ကိုဝင်ဆောင်တွေနဲ့ကလေးတွေကိုတော့လူမှုဝန်ထမ်းရဲ့ budget ထဲကနေထောက်ပံ့ငွေပေးသွားမှာဖြစ်တယ်လို့ဆိုပါတယ်ပုံမှန်ဝင်ငွေမရှိတဲ့လက်လုံလက်စားတွေအနေနဲ့ဒီလိုထောက်ပံ့ငွေကဘယ်လောက်အတိုင်းအတာအထိအဆင်ပြေစေနိုင်မလဲဆိုတာကိုပထမတစ်ကြိမ်ထောက်ပံ့မှုရရှိခဲ့တဲ့ဒေါ်နုနုဆိုင်ကအခုလိုပြောပါတယ်
ဒီကိုဗစ်ကာလမှာပေါ့နော်3000ရတာကတော့တလားစာအတွက်ဆံဖို့အတွက်အဆင်ပြေပါတယ်ဆံဖို့အတွက်လောက်တော့ရပါတယ်ဒီအချိန်မျိုးမှာဒီလောက်ထောက်ပံ့ဟန်တာမရတာတဲ့စာလို့ရှိရင်တော့အဆင်ပြေတာပေါ့
တခင်တစ်ခေါက်ထောက်ပံ့ရိတ်ခါပေးတော့ကအချိန်လူတန်းစားဆိုတဲ့တတ်မှတ်ချက်ပေါ့အငင်းပေါ်တာတွေရှိခဲ့တာကြောင့်အခုတစ်ခေါက်မှာပုံစံစာရွက်ပေါ်မှာအမီအလောက်အကိုင်တွေကိုရွေးချယ်တတ်မှတ်ပြီးစီရင်ကောက်ယူမဲ့စနစ်ကိုအသုံးပြုမယ်လို့ဆိုပါတယ်အခြေခံလူတန်းစားတွေအတွက်ထောက်ပံ့တာတွေကိုအစိုးရကလုပ်ပေးနေတာတွေရှိသလိုစစ်တမ်းရှင်တွေကလည်းကူညီလှူဒန်းနေကြတာတွေလည်းရှိပါတယ်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်
။ကိုဗစ်ကာလအတွင်းမှာစိတ်ယုံအလို့သမားတွေကိုအကြောင်းပြချက်မရှိအလုပ်ထုတ်တာနဲ့တရားစွဲဆိုပြီးဖမ်းဆီးရေးယူမှုတွေပါရှိလာတာကြောင့်ဒါတွေကိုဖြေရှင်းပေးဖို့အာဏာရပါတီ NLD နဲ့အပြည်ပြည်ဆိုင်ရာအလို့သမားရေးရာအဖွဲ့ ILO ထံအကူအညီတောင်းခံခဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။ကျွန်မဆုဆုပါ။ဖန်ဆီးထောက်ချာခံထားရတဲ့တပိတ်မအလုပ်သမားတွေနဲ့အလုပ်ရှင်အလုပ်သမားအငင်းပွားမှုဖြည့်ရှင်ရေးဥပဒေနဲ့အေးအေးယူခံထားရသူတွေအပါအဝင်အကြောင်းပြချက်မရှိရောရင်းနေရပဲအလုပ်ထုတ်ခံရတဲ့စိတ်ယုံအလုပ်သမားတွေအတွက်တရားမျှတမှုရရှိစေဖို့အကူအညီတောင်းခံခဲ့တာပါမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကဗဟုကော်မတီနဲ့စိတ်ယုံအလုပ်သမားတချို့ပါဝင်တဲ့အဖွဲ့ဟာဒီကနေ့မှ NLD ရုံးချုပ်နဲ့ ILO ထံသွားရောက်ခဲ့ပေမဲ့ကိုဗစ်ကာလအတွင်းလောက်ကုံရဲ့အဖြစ်ရုံးပိတ်ထားတာဖြစ်လို့တာဝန်ရှိသူတွေနဲ့မတွေ့ခဲ့ရဘဲတိုင်ကြားစာသားထားခဲ့ရတယ်လို့သိရပါတယ်။အလုပ်သမားတွေမှာရာသီနဲ့အခွင့်အရေးတွေဆုံးရှုံးနေပြီးဖမ်းဆီးလိမ့်ယူခံထားရတဲ့အထိရှိနေတဲ့အပေါ်သက်ဆိုင်ရာညှိနှိုင်းရေးအဖွဲ့တွေကတာဝန်ယူဖြေရှင်းပေးတာမရှိလို့အခုလိုသွားရောက်အကူအညီတောင်းခံခဲ့တာလို့ဗမာနိုင်ငံဆိုင်ရာအလုပ်သမားတမကဗဟုကော်မတီကမတ်သက်ထားဆွေးကြောင်း VOE ကိုပြောပါတယ်။
အကူအညီသွားတောင်းတဲ့အလုပ်သမားတွေအပေါ်မှာသူတို့ဘလို့ကူညီမလဲဒါကိုညီမတို့အနေနဲ့အချက်ပြန်ပြီးတော့ဟိုဟာတုံးသက်ကြည့်ရမယ်အနေထားမျိုးတော့ရှိတာပေါ့နော်သူတို့အားကိုးတကြီးသွားပြီးရှင်းခိုင်းတဲ့ဒီအိုင်အန်လိုအန်အန်လီတို့ကလည်းပြင်ချင်းတဲ့ပေါ်မှာအားရမှုမရခဲ့ဘူးဆိုလို့ရှိရင်တော့ဖြစ်လာတဲ့ညာအကျိုးဆက်အားလုံးကတော့အဆိုးရရပဲတောင်းဝင်ပါလိမ့်မယ်လို့ညီမတို့အနေနဲ့မြင်တယ်
အခုသွားရောက်တွေ့ဆုံမှုမှာတာဝန်ရှိသူတွေနဲ့မတွေ့ခဲ့ရပါပေမဲ့အန်အယ်အိုဘက်ကတော့ဒါနဲ့ပတ်သက်ပြီးအများဆုံးအကြောင်းပြမှုပြောဆိုခဲ့ပေမဲ့အန်အယ်ဒီစီကတော့ဘာအချက်လက်မှမရခဲ့ဘူးလို့ဆိုပါတယ်။လူတိုင်းနဲ့စေယုံကတပိတ်မှအလို့သမားတချို့ဖမ်းထောင်ချခံရပြီးနောက်တတိယတအူးကိုလည်းအကြောင်းပြခြင်းမရှိအဲ့ဒီစေယုံကအလို့ထုတ်ခဲ့တယ်လို့သိရပါတယ်။အဲ့ဒါအပြင်အလို့ထုတ်ခံထားရ
ပြီးတော့ပေါ့နော်ဆက်စီခံထားရတဲ့လုံသမားတွေကိုလည်းအများဆုံးသုံးယောက်စီစဉ်လက်နက်ပေးစီစဉ်တယ်ဆင်ဟောနောက်ပြီးတော့အခုဒီဘလူးတိုင်းမောဆက်ရုံကပေါ့နော်သူတို့တရားတအူရမှာလုံထုတ်ခံထားရတဲ့နံပါတ်လေးမှတ်ပုံလေးနံပါတ်လေးကိုရရဆောင်ရခြင်းတွေကိုတခြားဆက်ရုံတွေကိုသူတို့ကွန်ပျူတာနဲ့ပို့ထားတယ်ဆင်ဟောတခြားဆက်ရုံတွေမှာသူတို့တွေလုံသွားအောင်လို့ရှိရင်စားလိုက်တာလုံခံမယ်နောက်ပိုင်းကွန်
ဒီကာလာမှာယက်တီနေထိုင်မှုအတွက်ရှမ်းထိုက်တဲ့ဥပဒေပါအခွင့်အရေးအတိုင်းတောင်းဆိုခဲ့တဲ့အလုပ်သမားတချို့ကိုအစိုးရကဖမ်းဆီးထောင်ချမှုလုပ်နေတယ်လို့အလို့ရှင်ဘက်ကလည်းအမှုဖွင့်အရေးယူတဲ့အထိပြလာတဲ့ပေါ်ဥပဒေရေးရပညာရှင်တချို့ကလည်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာအလုပ်သမားအခွင့်အရေးနဲ့နာဆုံးရှုံးနေတာဟာတရားဥပဒေစိုးမိုးမှုမရှိတာနဲ့သက်ဆိုင်ရာအလုပ် ပါတယ
်။ရောင်းနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးတော့ဒီတဲ့လူ့သမားဥပဒေလိုက်နာမယ်။အလုပ်ချိန်ရလည်းမလိုက်နာဘူး။ဒီတဲ့အစိုးရကလည်းကိုယ်ကမှုကြီးရကိုယ်ကမှုအားနေတယ်။အလုပ်သမားတွေကအလုပ်သမားအဖွဲ့ရင်းနေရအောင်။အဲ့ဒါကြောင့်မို့ပြဿနာတွေဖြစ်နေတာဖြစ်ပါတယ်။အဲဒီတဲ့အနာရပါဒီရဲ့ရုပ်ကောက်ပေါ်ကြီးညာသရားမှာတရားဥပဒေစုမှုရေးပါပါတယ်။တရားဥပဒေစုမှုရေးကိုကိုယ်ကိုယ်တိုင်ပြည့်ပြည့်အောင်လုပ်တာဖြစ်တဲ့တာဝန်အလွန်ကြီးပါတယ်။
2017အလုပ်သမားအဖွဲ့အစည်းဥရေခန်းခွနဲ့မှာအလုပ်သမားအဖွဲ့အစည်းတွေကအလုပ်သမားတွေအကျိုးအတွက်အကူအညီတောင်းလာရင်အလုပ်ရှင်ကတက်နိုင်သလောက်အကူအညီပေးရမယ်လို့ဖော်ပြထားပေမဲ့အဲ့ဒီအခွင့်အရေးကိုအလုပ်သမားတွေမှာအပြည့်အဝရတာမျိုးမရှိဘူးလို့ဆိုပါတယ်။အခုနဲ့မေလတရက်နေ့မှာကြာရောက်တဲ့ကမ္ဘာအလုပ်သမားနေတဝန်လွှာမှာတော့နိုင်ငံတိုးတက်ဖို့အလုပ်ရှင်အလုပ်သမားဟန်ချက်ညီပူးပေါင်းကြဖို့နိုင်ငံတော်တမလကတိုက်တွန်းထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မင်္ဂလာပင်လယ်အော်မှာလက်ရှိဖြစ်ပေါ်နေတဲ့ဆိုင်ကလုန်းအန်ဖန်ဟာဒီကနေ့ညနေပိုင်းမှာအလွန်အလွန်အားကောင်းတဲ့အဆင့်ကလည်းစူပါဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိလာပြီးဒီတိုင်တုံးဟာတနာ135မိုင်နှုန်းအထိရှိနေတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။မင်္ဂလာပင်လယ်အော်တောင်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းဟာစနေနေ့ကဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်ရှိခဲ့ပြီးဒီကနေ့မနက်ပိုင်းမှာအလွန်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲခဲ့တာပါ။ဒီကနေ့ညနေပိုင်းမှာတော့အလွန်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကလည်းပိုပြီးအားကောင်းတဲ့စူပါဆိုင်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိလာကြောင်းမိုးလေဝသနဲ့ဇလားဗီဒာညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါတယ်
။နောက်ကြီးကတော့ဟိုစူပါဆိုင်ကလုန်းနဲ့မုန်တိုင်းအဖြစ်ကိုရောက်သွားပြီပေါ့နော်။ဒီတိုင်ကတော့ဒီမှာ135မိုင်လောက်ကျယ်ပြီးကျွန်တော်တို့နေရာလေးကိုသတင်းထုတ်ဖို့အတွက်တိုင်းခေါင်းနေပါတယ်ခင်ဗျာ။
တိုင်းထွာချက်ကြီးရဆိုင်ကလုန်းအန်ဖန်ဟာရောက်တဲ့ကိုဥတီရွေရှားနေကြောင်းနဲ့လာမယ့်20ရက်နေ့မှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေကုန်းတွင်းပိုင်းကိုဝင်ရောက်ဖွယ်ရှိကြောင်းနဲ့အခုလုံးဆက်ပြောပါတယ်
။သမန္တလည်းလုံးတော့တော့မရှိဘူးဒီလိုမျိုးပြောင်းနေကြောင်းဒီ20ရက်နေ့ညပိုင်းလောက်မှာပေါ့ညပိုင်းလောက်မှာတော့ဒီလိုအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဒေ့ရှ်နော်အနောက်ဘင်္ဂလားဒေ့ရှ်နဲ့အဆက်နဲ့အနောက်ဘင်္ဂလားဒေ့ရှ်နိုင်ငံအဆက်နောက်ကနေပြီးတော့မှတရားဝင်ဆက်နေတယ်ပေါ့နော်။ဒီကွာမြန်မာဒီမိုမိုင်းစင်နာကြီးရဲ့ကံကံချက်တွေရောအကုန်လုံးကဟိုဒီကံကံချက်တွေအကုန်လုံးကအခုနဲ့တူမကွာဘူးပေါ့နော်အားလုံးဒီကွာဒီမြေလေးဒီကွာနည်းနည်းလေးပဲဟိုဒီကျောင်းဝင်တဲ့ဥစ္စာလေးမှာနည်းနည်းလေးကိုသိနေကြတော့ကျွန်တော်အကုန်လုံးတော့ဒီကွာဖြစ်တဲ့ကြောင်းတော့လက်ရှိနေထိုင်ရတော့ဒီကံကံထားတဲ့နိုင်ငံတိုင်းပေါ့နော်ဒီကျောင်းလေးက
မုံတိုင်းဟာမြန်မာနိုင်ငံကိုဥမတီပေမဲ့ရခိုင်နဲ့မြဝကျွန်းပေါ်အပါအဝင်ကယုတ်တန်းဒေသတွေဟာမုံတိုင်းအဝင်းအဝိုင်းထဲမှာကြာရောက်နေတာကြောင့်သတိထားဖို့လိုအပ်ကြောင်းလဲဒေါက်တာကျော်မိုးဦးကပြောပါတယ်
။ရခိုင်တို့ဒီမြဝကျွန်းပေါ်တို့မှာတော့ဒီမုံတိုင်းတော့တည်းရဲ့ဟိုမကြောက်တော့ငယ်ဒီမုံတိုင်းရဲ့ဒီအရှင်ကြောင်းလို့ပေါ့နော်ဒီရခိုင်တို့ဆိုရင်တို့ဒီအပေါ်တက်နိုင်အဝိုင်းအဝိုင်းထဲမှာနေကြောင်းနေဆိုတော့ဒီကယုတ်တန်းတစ်ဆောင်နဲ့ကျန်းနေကြတယ်ဆိုတော့ရခိုင်ကအိုးတော့နေရင်းကြပြီးတော့အလန်းကြီးနေနေပေါ့နော်အလုံးစုံအိုးတော့နေရင်းကြနေဆိုတော့လည်းဒီနေရာတမန်ရိုးရောင်းနိုင်တော့ဒီကပိုင်နေတဲ့နေသားမျိုးရှိတယ်ပေါ့နော်အပြင်ကတော့ဒီကဲ့ဒီအလုံးပြန်တော်လေးကြီးတယ်ဒီကောင်းတဲ့တစ်ဆောင်လုံးဟိုဒီဖိုင်ရောက်ပြည့်ဒီလိုင်းနေရောတော့ကျွန်တော်စမ်းမ်းချက်တွေပါပြီးမှလည်း วันนี้ว่าจะมองเราที่อยู่ในอาชีพน้องที่เราที่อยู่ที่ไหนว่าน้องอยากดีใจ
มงคลอุดิเจฮะเลชิมยาวเพื่อการนี้เชี่ยมยาวเพื่อกูเปลี่ยนเลยลายนี้รีทาวบุลูอัดลูทีเอปายด้วยเป็นเลี้ยงขี้ตัวร่างอาพันดาวิกูชาวชาติเป็นจังตรีเปียวสูท้าบาร์เลยดีลันเซียนี่วุ่นเจมามีมาในงานต่างบ้านกูน่าต้องมุ่งตรงเลยสัตว์เดินวิ่งมาที่เดียวมงคลเชี่ยมเจ้าเลยมงคลนินดาริกันอุดามามุดเลี้ยงเจ้าหนังเจ้าแต่ขาดเดียมุดเลี้ยงอ่ะต้องจะลีมันอะไรไม่ลีเซติแต่ใครหนังเจ้าเนี่ยมงคลเจ้ามีมาที่อันนั้นมูยาชิไนเดลูเนียกว่าจะมูจีไนนาจ์ต้องจะช่องด้วยมาเลียดเพียยีจีจานเนี่ยมีผิวราเรโกตรีทาบุลูอาจังเลยทุกเปลี่ยนทาบาร์เลยอินเดียไหนงามูลวัตถานาการ์สังตุงอันพันหาดีล่าเนสเซียนีนิกินเซนไนลามาเอาเบงลาตีเนโกวิองไนจังเข้ามาทาเดลูที่ไกลไหนเนี่ยดีตากาลูเซตติงโกเลยเปียงสวีบูด้วยเปลี่ยนเซนเนบาร์เลยจนเอามูจอบะยังคงมีการในตรีบีปูราพิบาร์เลย
ชั้นมีในมีป้ายมูเซียมอยู่ในตัวมั้ยยามาลงจงยี่พ่อกันเนี่ยมูยี่สินเนี่ยแล้วในขยันด้วยสดายพันสี่ยาชีนี่บีลงจงยี่สี่สิบหุ่มยาลาเรจังเป็นสับปีมาบ้างจันนนายกุ้งเองบ้างมูเซียมอยู่ในตัวมั้ยยามาในงานมูยี่ตาเชยี่เนี่ยลงจงยี่ปูปองพ่อด้วยกันเนี่ยมีลักษณะยันเนกันเนี่ยมันนี่ก็สักคนเนี่ยในที่ต้องยาสดายมูยี่สิบวันยาจันเนี่ยแล้วในขยันด้วยตีสี่ยามีแค่เรื่องตั้มรถเรื่องมาจันจันยี่พ่อตัวเองมูปูมูจูสมินทงกับฟิวเอกุพิวา
เรเราบูบองพยานเดียวจะคุยได้เนี่ยนะมีเซียนยูมาในไทยเนี่ยเรียกทางตรงอยู่อย่างนี้คือว่าซีเรียยาตรงเดินเราอย่างเงี้ยบางต้องชักของเราบูเราพยายามอย่างนี้จะมาดูเส้นเนี่ยเนี่ยมาในงานยันจับแต่เนี่ยมีสีวันในนี้เป็นบูบองทองอย่างนี้จะไปแต่ก็ในแบบนี้มีเซียนทางเราเยอะกว่านะคือยังในงานเราจะต้องไปมาในพยายามอย่างนี้ไม่รู้ในถึงเท่าไหร่ของในพยายามอย่างนี้ถ้าอย่างนี้มาดูแค่ในที่เนี่ยพยายามจะเชื่อใจเราจะเข้าไปในมารดกที่เราเรียกมีเสกเรียนเป็นยาอาสนุนเรียนในมียาในก็จะเล่นเล็กเท่าเล็กเราเป็นที่ยามยาเสียงไม่ได้บอกอาลองเป็นที่ยามยาที่เดียว
มีลักษณะยังไงอะมูเซมิวส่วนส่วนยากกว่ามันในทางดูดีที่แชมป์ไปสั่งแต่ในด้วยวิ่งเอาชาบุยามาแต่ยามเมื่อวันในทางได้ยันหอยงอปาวเองแต่ยุคหนึ่งตัดตัวนั่นดูไอส์นั่งงานกิโลเป็นผิว W1 สารามาสิจ๊อดสิบยาขั้นมันตั้งบูจังเวตินจะต้องเชื่อทางจอนเนี่ยแล้วในเขยามีกูตินสียามีแค่เดียวไอเดียมาแบบแต่ยุคหนึ่งตัดเซอุนั่นดูแล้วต้องสั่งงานลงโทรศัพท์สั่งงานลงมอนิเตอร์ตรงลงแต่ยุคไทม์พูนี่ตินสียามีแค่เดียวตำรวจตากุยอุจิชูยงานในตอนทุกอย่างท้าวเลยมีลักษณะเช่าอย่างนี้กับมูเซมิโอส่วนติงชายนามาและในเช่าเล่ติงซียาเคมีเป็นแม่เปย์พ่อเย่และในสุรากุโรมติชีเดวุลุสุวาเลยคุณดูเช่นมีเนี่ยยอดไปมาตียาไปด้วยซึ่งจะมุ่ยซีบีอาร์ด้วยมีอาบีอาพันซียามีดากุจีเองแต่ก็ว่าลุงก็คูเป็นนายดีโยกาเทนจูยี่กูอายุสั้นใช่ไหมมุ่ยกันนี่ก็รอมุ่ยซีทั่วโลกยี่เนี่ยแต่ยามวันกูตั้งยามวันยี่ดีกูเชื่อหูมีมีเสลูนี่จ้าเรื่องสุดเลยแล้วขณะพี่เดลูยูเอ็นโอดีซีกูรับตั้งก็มุ่ยซีว่าเทนจูยี่เอเจนซี่เชื่อตรงอาชาเนี่ยปัจจุบันยี่ยาตาวงกันเจอร์มีดาวกลักก์รายการเรียนฐานะกูพิจารณาว่าเลยยามาป่าวเองคิดได้ชีวิตริการติดมาเป็นสายพิมพ์เนี่ยเป็นอยู่ทั่วโลกมุ่งเดียร์แล้วเนี่ยส่วนแม่มุ่ยยาสวยกันเลยฮะอะคุณรู้สึกกูเปลี่ยนเลยสิเนี่ยมุ่ยสีทั่วโลกมุ่งกูปลุกแล้วพี่มุ่ยสีกว่าเธอเชื่อสารลานี่เดี๋ยวเลยตรีปีท้าวเลยปีพันสี่ยามีเดมุ่ยสีว่าด้วยฮะทีแรกเวลานั้นก็พอสีดีเนี่ยเสสามุ่ยสีเดี๋ยวปูมุ่ยสมินทงกับพี่ว่าเลย
เนี่ยก็มีมาคิดได้หายงานว่าเราเสสามุ่ยชีวิตยากเลยแล้วนั่นก็เป็นที่เนี่ยสักสามวันชีวิตนั่นแหละต้องดูแบบยากเลยที่นี่เราลงยี่ยาซีซีมือเด็กตัวเขาเรียนเยอะเลย
ที่ยี่ปายตัวเป็นมูเซมิวมาลงชมยี่ยาซีซีมือเด็กยาลาเดลูมูเซมิวคันสายเอามีจักรสูบอะไร
ลงแค่เรื่องยี่ยาเราก็รอตอนส่วนตัวยี่ก็เทมาไปก็รู้สึกจ้ารอที่ที่เอวก็ยังสาริลาพูดในหาดิเอร่าเรียนสุดเดปีรอมเป็นการเรียนสาริอยู่ตัวอาวุธสุดเดโอชูยิมอยู่ละมาในเตียงใครนะบ่เนาะคือว่าเรื่องการเนี่ยอาวุธตัวลำดูชี้เนี่ยวันที่นั่นตัวเซตสันมุชี้อะไรตัว
ฉันมีเนี่ยส่วนยังเป็นสายพิมพ์เนี่ยมุ่ยสีทั่วโลกมุ่ยแบบนี้ไปไหมพันสียี่มูรีอันนี้นี่จะชนิดกันเลยที่กาลต่อด้วยยามาอนาบายนี่ก็พันสีมูรีเสด็จลูกสาวเลยได้ปอมาฉันมีมุ่ยสาวจีพ่อเขาสองสายไม่งาคุลุต้องดับไปเลย
ฉันมีเนี่ยไปเนี่ยมาที่ป้อนเนี่ยมุ่ยสีว่ากันยังจีเรนี่ที่ในงานที่อาเปิลมุ่ยไม่ได้วันยาวที่สี่พันสี่ได้เลยลบยาละบ่เนาะตัวมาดีท้ายเนี่ยสมาเลยสี่เขตผู้บาดเลยมันนี่ตรงอ่ะส่วนใหญ่ดีท้ายในงานอ่ะพี่อาเปิลดีลาหูพี่ดูสิตาเฟย์เย ฐานะชุบนี้เองโอ้ตําดอกก็วนยอกเต็งซิอดาฤษีเดก้องส่องกาส่องเต็งพี่แล้วมาลีงาละลงมาเนี่ยก็เปลี่ยนละขึ้นยะเลยเนี่ยเฉกก็รอดีเนี่ยไก่ไต่ไว้วินเนี่ยตัดดิเนี่ยปัดเส้นเลยโตงอเฉกก็รอไอ้ดิดุสิกกาตามาซิบอยเนี่ยโลเนี่ยไงยีฤษีเยเดมาอย่ากีลาพี่แล้วมาปาวนปัดเต็มหมู่ฤษีละโลไอ้หลูမျိုးปုံสันจ้างดิตําดอกก็ทิ้งได้ยะตําดอกก็วนพี่แล้วมาพี่เมนดาฤษีเด ပြည်ကမလကစပြီးတော့ကိုခိုင်မြို့နယ်ကကောင်းကားပြည်သူစစ်စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကဝင်ရောက်စီးနင်းပြီးမူရင်းစေးဝါလက်လက်တွင်တဲ့သူအဖွဲ့အစည်းဝင်ရှိသူတွေကပါဖမ်းဆီးမှုတွေလှုပ်ဆောင်ပြီးနောက်ပိုင်းဧပြီလနဲ့မေလတွင်ကိုခိုင်နဲ့မူဆယ်မြို့တွေမှာမူရင်းစေးနဲ့လက်နက်ဖမ်းဆီးမှုတွေဆက်တိုက်ဖြစ်ပွားလာနေတာပါမနေ့ကလည်းရှမ်းမြို့နယ်အရှိပိုင်းဘာချီလက်မြို့နယ်တွင်လုံ
ဒီနေ့ကတော့ဒီဥစွေကအသက်30နှစ်ပြည့်ပါတယ်။ကျွန်တော်နိုင်ကုန်းအိမ်ဗီအိုအေမြန်မာပိုင်းအတွက်သတင်းပို့ထားပါတယ်။
ဒီမိုကရေစီမြန်မာအတန်းဒီဗီဗီရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ဒီဗီဗီရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနက် 9:00ခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့
နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါသည်။မွန်နီနယ်စထုံခရိုင်အတွင်းမှာလေရှားဖမှုပြဿနာနဲ့တွေ့ကြုံနေရပြီးတော့ဒေသခံတွေအတွက်တောက်ရိပ်အခက်အခဲဖြစ်နေတယ်လို့သိရပါတယ်။ဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လဲဆိုတာကိုကြည့်ကြရအောင်ပါ။ မွန်ဂျီနယ်တထုံခရိုင်အတွင်းကကြိုက်ထိုးဘီးလင်းတထုံပေါင်းမြို့နယ်စတဲ့ဒေသတွေမှာရခိုင်နှစ်တွေကထပ်ပို့ပြီးတော့မြေအောက်ရေတွေခန်းချမှုတွေရှိလာတဲ့အတွက်ရေတွင်းရေကန်တွေခန်းချလာခဲ့ပါတယ်။ဇာတိဥရုပူလာတာနဲ့မျှရေတွင်းတွေမှာတနေ့တဲ့တနေ့ရေတွေခန်းချခုန်တဲ့အတွက်ဒေသခံတွေအနေနဲ့တောက်သုံးရေပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ဒေသခံပြည်သူတို့ကအခုလိုပြောပါတယ်။
ပုံမှန်ဒီနေ့အားကြတော့တပေါင်းလားဆိုရှိနေလောက်ဆိုရင်ရှိတော့လူရှင်နေလာဝေးတဲ့အချိန်မှာတော့ရေပုံးနေတန်းကြီးရှိသမျှကြိုပြီးဥရပါတချို့လူတဲ့ရေတွေကြတော့တောက်တုံတွေအစင်မပြေတာတွေအများကြီးရှိတယ်။တောက်ရေဝေးတဲ့အခါကျတော့လောင်းထပြရတယ်ပေါ့နှစ်ရက်သားတော့တကယ်လို့အခက်အခဲကြောင့်မရောက်နိုင်ဘူးဆိုကျွန်တော်တို့ကနှစ်ရက်သားလောက်တော့တောက်ရေလုံလောက်အောင်သိမ့်ထားပြရတယ်။ရေလူရှင်ဦးအောင်ကိုကိုလွင် ยังเห็นเนี่ยด้วยกันมาขั้นชาวเขตเลยด้วยนี่ดาวมาดีเนี่ยมาขั้นชาวกงเนี่ยด้วยมีตาสูดได้มาเต่าต้องยืนรู้เอชด้วยเนี่ยยังใส่เนี่ยเลยรู้สูบาร์เลยหูดีเนี่ยมาส่งเชื่อจีรู้อาจจะก็ไม่ได้อายุมียาวะไม่ได้อายุมียาวะเลยข้าจารอจีรู้เนี่ยเลยมาขั้นเราเราจีทับเป็นเนี่ยเลยมาสีเราอะไรมันรู้เชื่อ นอกจากนั้นยืดหุ่นเนี่ยหุ่นเนี่ยสุดแล้วอะไรยืดหุ่นเนี่ยมาตัวบิดตั้งสี่อะไรฮะก็นั่นไงตัวไหนตัวไหนอะไรไม่รู้เลยในสงครามเนี่ยอะไรอีสานป่าเลยเช่นกาลากาปูด้วยจ้าวอะไรนอกจากนั้นเป็นยังไงตัวยืดตัวนี้ไม่สุดอะไรไม่รู้เลยยังว่าใจตลอดสมกูเนี่ยตัวเนี่ยดีเนี่ยมาอะไรไม่เข้าเนาะ
คุณลุงยิ่งชาปามุบินเองจงดูนี่อะไรก็ที่ตาดูนี่ตบ้าว่าป่าวเงี้ยจะสีที่ใครตัวลุบชิดเดียวลุบมุบินเองตะทงเขียนจุดเดียวเนี่ยใจมูอุโมงอ่ะตัวมิงโอคุณลุงเบียวบาร์เลยยังอยู่ดูน้องปู่ยังน้องนู้นเลยแต่ยิ่งไม่ใหญ่สมบูรณ์แล้วโอเคน้องดอยตองนี่ยงดีอะไรไปแล้วก็เนี่ยตัวเจ้าตองยังใช้เดียวมีชัวร์เลยตัวเราต้องใช้แค่ชาวตัวไว้แต่ดอยคู่เดียวแต่สีแค่ไหนแค่ชาวตัวไว้ ที่ดูนี่เนี่ยเวลาที่ไม่ได้ส่งช่วงอะไรก็ใช่ไหมดิฉันว่าจะเอาเนี่ยเราที่มีรายการดีกว่าดีกว่าเราที่คุยอยู่อะไรประมาณสี่เดือนมีรายการดีกว่าที่เนี่ยจะพูดว่าขั้นชาวไปแล้วเรื่องของเชียร์เนี่ยจะทำยังไงเนี่ยเราที่มีรายการเนี่ยเลยเชียร์ที่มีอยู่ชาวบ้านมีเชียร์แต่ช่วงนี้เราว่าจะยืนยันขั้นชาวสักเก็บไปเนี่ยมีรูปแบบไปมาสี่เดือนอยู่ที่เราจะ
ဒါရေလက်တွူးကျွင်းတို့ကျွန်တော်တို့အဝေးကျွင်းတို့ကျွန်တော်တို့ဌာနကဆောင်ရွက်ပြရရှိပါတယ်ဒီမှာလည်းပဲသူတို့ပုဂ္ဂလိကကိုယ်ပိုင်လေးတွေတွူးထားရရှိပါတယ်အဲတချို့ဒီမှာဒီမှာကြတော့ရေရွင်းနေတာအဲခန်းချောက်တာလည်းရှိပါတယ်မခန်းချောက်တဲ့အတွင်းတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
လက်ရှိအခြေအနေမှာတော့ရေရွင်းခန်းချောက်ခဲ့တဲ့ဒေသတွေမှာတော်မီရှို့တာတွေတော်ခုတ်တာတွေရာဘာပင်တွေစိုက်ပျိုးခြင်းနဲ့တောင်တွေဖြိုပြီးတော့ကြောက်ထုတ်လုပ်တဲ့လုပ်ငန်းတွေအပြင်ရက်ွက်တွေတွေမှာအဝီစီတွေးနေကိုအလွန်အကျွံတူးဖော်တာတွေကြောင့်ရေအင်းမြစ်တွေဆုံးရှုံးလာရပြီးတော့ရေရှားပါမှုကိုခုလိုကြုံတွေ့လာရတာဖြစ်တယ်လို့ဆိုပါတယ်။မွန်ကြီးနယ်အစိုးရအနေနဲ့ရေရှားပါမှုကင်းဝေးစေရေးအတွက်လက်ရှိအခြေအနေနဲ့နှစ်ရှည်စီမံကိန်းများထားရှိပြီးတော့ဆောင်ရွက်နေတယ်လို့လည်းညွှန်ကြားမှုကခုလိုပြောပါတယ်
။ရှားပါမှုဆိုတော့ဒါရေလိုပေါ့နော်ငါတို့ချီရှင်းနေပါပဲဒါကျွန်တော်တောက်တုံးကြီးလိုက်ဝေးတယ်ဆိုတာကတော့လေဒါရေလိုချီရှင်းတာပါခင်ဗျလက်တော်ချီရှင်းတာပေါ့လေဒီတောက်တုံးကြီးမရှိတဲ့ရွာတွေအိမ်တွေနော်လူတွေတုံးလို့ရအောင်ဆိုလက်တော်ဆောင်ရွက်ပေးရဖြစ်ပါတယ်ဒါကျွန်တော်တို့ရေရှားပေါင်းတင်းဝေးသွားတော့ကျွန်တော်ကနှစ်ရှည်စီမံကိန်းနဲ့ကျွန်တော်ကဆောင်ရွက်နေပါတယ်ရေရှည်စီမံကိန်းပေါ့ကျွန်တော်တို့မြေသားရေကန်တူတာတို့လက်တူတွင်တူတာတို့တွင်းနဲ့တူတာတို့တွင်းတိန်တူတာတို့ကျွန်တော်စိတ်ဆိုင်ရွယ်ဆောင်ရွက်တာတို့စသည်ဖြင့်ကျွန်တော်တို့ဒါဆောင်ရွက်ပေးနေပါတယ်ရုံးဌာနအနေနဲ့ဒီရင်မခန်းခဲ့တဲ့ကံနေမခန်းခဲ့တဲ့တွင်းနေတော့ပါအခုလက်ရှိမခန်းနေပြေးရပါလူတွေကတော့ဒါတောက်သုံးကြီးဟိုတော့လိုအပ်တဲ့အချက်ကလေးတော့ရှိတာပေါ့ဒါကြောင့်မို့လို့ကျွန်တော်တို့ကတက်တလို့ဖြည့်ရှင်းတဲ့အနေနဲ့ကျွန်တော်တို့တတ်နိုင်တဲ့ပိုင်းအနေပြီးတော့မှဒါရေတောက်သုံးကြီးပြေးဝေးတာကျွန်တော်တို့ဌာနအနေပြီးတော့မှဆောင်ရွက်နေပါတယ်တချို့လည်းပရဟိတဒီဝင်နေရွာတွေကတော့ကျွန်တော်တို့ကနေပူပေါင်းဆောင်ရွက်ပေးပါတယ်ဒီရေရှားပါမှုလုံလောက်ရေရသုံးဆွဲနေအောင်လို့တော့ပြည်သူလူထုကတော့ဒီရေကိုထိမ့်သိမ့်ပြီးတော့မှသုံးနေပါတယ်ဒါမခန်းခင်ဥမာအပြည့်ပေါ့နော်၃လပဲကျွန်တော်တို့ဒီနွေရာသီမရောက်ခင်မှာကျွန်တော်တို့တွင်းထဲမှာရှိနေရေလက်ဟတ်တမဖြစ်အောင်ပေါ့လေမတုံးမဲနဲ့စီးနဲ့ကန်းနဲ့တုံးမယ်ဆိုရင်ရေကြံပါမယ်ရေကြံရင်ကျွန်တော်တို့အခုလိုပူရင်းချော့ထုတ်တဲ့ယာတွေရောက်လာတဲ့အခါမှာဒါရေလည်းရှားပါမှုတွေလည်းတက်တာမျိုးထင်ပါတယ်ဟုတ်ကဲ့
ခုလိုရေရှားပါမှုတွေနဲ့ကြုံတွေ့နေရတာကဒေတာတွင်တဘာဝပတ်ဝန်းကျင်ပျက်စီးထိခိုက်သွားလို့ဖြစ်တယ်လို့ဦးအောင်ကိုကိုလွင်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
သူတို့အကုန်လုံးအပင်တွေကိုဂရုံးတွေတုံးပြတဲ့ရာဘာပင်တွေကြီးပဲစိုက်တယ်။အဲ့ဒီခါကျတော့ကျွန်တော်တို့ကရာဘာရေစုပ်တာရေကိုပြန်လှည့်ပြီးတော့မထိန်လာပြီးတဲ့အပင်တွေဖြစ်နေတယ်။အဲ့တော့ကျွန်တော်တို့မှာယာဒီဥတုကတော်တော်လေးကိုဆူဆူဝါးဖြစ်သွားပါတယ်။အဲ့တော့ဂီယာစနစ်တွေပြက်စီးလို့ကျွန်တော်တို့မှာရေအရင်းမြစ်တွေလည်းပျောက်ဆုံးလို့နေရေတကယ်ထွက်ခဲ့တဲ့နေရာတွေကလည်းရေကလူအပ်တဲ့လောက်မရဘူးဖြစ်နေတယ်။ကျွန်တော်တို့တထုံကတကယ်ဆိုရင်အင်မတန်မှလွယ်ကူလွယ်ကူကူကျွန်တော်တို့တထုံတစ်မျိုးလုံးရေပေးလို့ရတယ်တထုံ
မွန်ပြည်နယ်အတွင်း2019-2020ဘန်ဒါနှစ်အတွက်ကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအနေနဲ့ကျေးလက်ဒေသတွေမှာရေရရှိရေးအတွက်ငွေကျပ်904.655ကျပ်တန်းကျော်သုံးစွဲပြီးတော့ဆက်ရေးတွင်းနေမြေသားရေကန်တွေတူဖော်ပေးတာလက်တွင်းတွေကိုတူဖော်ပေးပြီးတော့ရေစုကန်တွေတိစောက်ပေးခြင်းများပြုလုပ်ခဲ့တယ်လို့မြို့ပေါ်ရက်ွက်တွေမှာလည်းရေရရှိဖို့အတွက်စီပင်သားရဌာနမွန်ပြည်နယ်အစိုးရခွင့်ပြုချက်ရန်ပုံငွေတွေနဲ့ဆောင်ရွက်မှုတွေထားရှိနေတယ်လို့သိရပါတယ်မွန်ပြည်နယ်တထုံခရိုင်ကြိုက်ထုံမြို့နယ်အတွင်းမှာကျေးရွာပေါင်း155ရွာရှိပြီးတော့တထုံခရိုင်တွင်နေထိုင်ကြတဲ့လူဦးရေကတော့8သိန်းကျော်နေထိုင်ကြတယ်လို့သိရပါတယ်ရှင်ကျမမေတ္တာဟိမမြေမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကျမသင်္ကီထိုက်ပါအရေးအတွက်အကောင်းဆုံးကြောက်စင်းကြောက်မြက်တွေထွက်တဲ့မြန်မာနိုင်ငံမှာအရင်ဈေးကွက်သာဖြစ်ထွန်းနေတာပါဒီမြန်မာကြောက်စင်းကြောက်မြက်ဈေးကွက်ကိုတစ်စိတ်တစ်ပိုင်းအချောတဲ့ဒါမှမဟုတ်လေအချောတဲ့လိုင်းဘက်ကိုပြောင်းလဲနိုင်မဲ့အလားအလာရှိပါသလားဆိုတာကိုဒီသတင်းပတ်မှာဆွေးနွေးထားပါတယ်ကြောက်စင်းကြောက်မြက်ကနေဝင်ငွေလဲပို့ပြီးတော့ရလာနိုင်တယ်လို့လူတို့အတွက်လည်းအလို့အကိုင်းတူရင်ဖန်တီးနိုင်ရေးအတွက်ကြောက်စင်းချက်မြေပညာနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်သင်ကြားနိုင်မဲ့ပညာရေးနဲ့လိုအပ်သလိုမူဝါဒချက်မှတ်သူတွေအနေနဲ့လည်းဒီဈေးခွက်ရဲ့အကြောင်းသိဖို့လိုအပ်တယ်လို့မန္တလေးကြောက်မြေလုပ်ငန်းရှင်များအသင်းရဲ့တွဲပက်အတွင်းရေးမှူးတဲ့ကြောက်မြေဒီဇိုင်းပညာရှင်ဒေါ်စုမွန်တို့ကသုံးသပ်ထားပါတယ်ရှင် ဒေါ်စုမွန်တိုဟာဒါအင်္ဂလန်မှာသွားပြီးတော့ဒါနိုင်ငံတကာကမ္ဘာအသိအမှတ်ပြုကြာရေးစာတီဖီကိတ်ကြာယူထားတဲ့နောက်ခါဒီမန်လေးမြို့မှာလဲဒီဇိုင်းနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့တင်ပေးနေတယ်တင်နှပ်ဖွင့်နေတယ်လို့ပြောပါဒီမန်လေးမြို့ဟာဆိုလို့ရှိရင်ဒါကျောက်စိမ်းမှာအတော်လေးအခရာကျတဲ့ဒေတာဖြစ်ပါတယ်ဒါပေမဲ့အားလုံးကအရှိုင်းစည်းကွက်မျိုးဖြစ်နေပါတယ်အချောတဲ့ထုတ်န
ဒီကွအကြီးဆုံးဈေးကွက်တစ်ခုမန္တလေးမှာရှိပါတယ်။မန္တလေးကအကြောင်းစိတ်တစ်ခုလည်းမဟုတ်ပါဘူးရှင်။တခြားသောအကြောင်းရဲ့ရနာတွေရဲ့စုံစည်းရလို့လည်းပြောလို့ရပါတယ်ရှင်။အဲ့ဒီမှာကျမတို့ကတရုတ်လူမျိုးများသောလာဝယ်တဲ့အတွက်ကြောင့်လို့တရုတ်မားကတ်အဓိကတော့တရုတ်မားကတ်ကိုထားကြပါတယ်။နောက်ပိုင်းကျတော့ဘာဖြစ်လာလဲဆိုတော့တခြားနိုင်ငံတွေကိုကျမတို့ကဟိုတင်သွင်းခွင့်လို့ပါလို့ဆိုတာချက်စူ ဒီဈေးွက်ကြီးကကုံကျော်ထုတ်နိုင်တဲ့ဈေးွက်ဖြစ်ရင်မြန်မာနိုင်ငံအတွင်းမှာလူတွေလဲပို့ပြီးတော့အလုပ်ကံရမယ်ဝင်ငွေလဲပို့ရမယ်အစိုးရလဲအခွန်ပို့ရမယ်ဆိုတဲ့ရည်ရွယ်ချက်မျိုးရှိကြတာပေါ့နော်ဆွဲခါတော့ဒီလမ်းကြောင်းကိုသွားဖို့ရောနီးစပ်ပြီလားရှင်ဒီလမ်းကြောင်းကိုဥတည်နေပြီလားအခုလောလောဆယ်မှာ
Okay, aku lalu zaman lor, cuma lor,
ညမနိုင်ငံမှာကလူတွေကလက်ဝတ်လက်စားဆိုတာကအများစုရွှေဝဲကြပါတယ်ပြီးတဲ့ခါတော့သူတို့ဟာရှိရင်တော့ဝယ်ပြီးတော့စုထားတဲ့တဘောပေါ့နော်နောက်ပြီးတော့ပြန်ရောင်းမယ်လူတဲ့ခါမှာပြန်ရောင်းမယ်ဆိုတဲ့တဘောဖြစ်ပါတယ်ဆိုတော့အခုဒေါ်စုံမွန်တို့တို့သွားတဲ့လိုင်းကရောက်တော့အထယ်လိုင်းကရောက်တဲ့ခါရောက်တော့ပို့ပြီးတော့ဟိုဇင်ကန်ပစ္စည်းတဘောမျိုးဆန်လာတယ်ဆိုတော့ညမနိုင်ငံက
ညမနိုင်ငံဈေးွက်ကိုရောအားထားလို့ရပါမလားဒီဈေးွက်မျိုးဟာနိုင်ငံတကာကိုပို့ပြီးတော့အားထားရမလားဈေးွက်အနေအထားရောဘယ်လိုတွေ့ရပါလဲရှင်ကျွန်တော်ကတော့ဒီမှာဒီမှာကဟိုဥမာပြောရမယ်ဆိုသူစားလက်စွပ်စားတယ်ဆိုရင်အားလုံးကသူစားလက်စွပ်စင်ပြီးပဲဝင်ချင်တယ်ပေါ့နော်ဒီနေ့ချက်မှာတော့ဒီပုံစံဒီဇိုင်းတွေကိုတယောက်ထဲအတွက်ထုတ်လုပ်ထားတာဆိုတာမျိုးပို့ပြီးတော့မှလူတွေကစိတ်ဝင်စားလာကြပါတယ်
ဒါကြောင့်ဒီကလို့ရှင်နေငယ်သားဆက်လန်းတွေတွေမှာလည်းအများကြီးကြည့်လို့ရတာဖြစ်တဲ့အတွက်ကြောင့်မလို့ကျောင်းလေးလာတဲ့လူငယ်မှုအရာတော့ကျမတို့ကမတ်သက်တာနဲ့တူတူနဲ့ကျောင်းလေးလာတဲ့လူပြောလို့ရပါတယ်ရှင်မြန်မာနိုင်ငံထဲကလုပ်ငန်းရှင်တယောက်အနေနဲ့ငယ်သားကိုထွက်ပြီးတော့ဟိုဒီကျောင်းရဲ့အချောတဲ့ရောင်းတဲ့အခါမှာဒီဇိုင်းမင်းကအတော်လေးစကားပြောမယ်ထင်ပါတယ်အဲ့တော့ဒေါ်စုမွန်တို့နေ
ตัวเราจูซานเนี่ยเซบาเลยใช่จมารู้ว่ามาร์เก็ตกูเป็นมาร์เก็ตกูยูเซมเลยสำหรับเซนซ่าอย่างเดียวเนาะแล้วทุกคนมาเลยส่วนจมารู้ว่าจะเป็นกูตัวยังลูกชิ้นจะเป็นตัวดีไซน์กันยูทัวร์ว่าเลยมาเก้าตัวยังลูกชิ้นมาเก้าตัวดีไซน์กันยูทัวร์ว่าเลยแต่มาคุณน่ะเปลี่ยนสุดอินเดียกูตัวลูกชิ้นจะเป็นเนี่ยมาเก้ามารู้ว่าลูกค้าจะดีไซน์อย่างอินเดียมา ว่าพี่อยู่ช่างช่างลูกยามาเหมือนกันแต่เจ้ามือลูกจะมารู้ว่าใช้ตัวกูสูรุษเนี่ยใช้ตัวดีไซน์เดมิวเซนซ่าว่าจะเอาเราคงได้ในเนี่ยภาษาเลสโรสุนกงลิฟต์บาบิโอมาดีไซน์ใช้สารุษเชนเจ้ากูแบบที่จะย้อนเด็กปงจันทร์นี้แบบกูเจ้าลาบาร์เชนแต่เจ้ามือลูกจะมาก็ตัวนี้เนี่ยเส้นสายมือไปใส่ยาคือเชนไม่มีเจนี่ยังดีเราแค่มาแบบนี้เนี่ยใช้สารุษเชนแต่จะมีเนี่ยพยายามมีรถเส้นสายในเนี่ยสารุษเชนมักจะมีเนี่ยถ้าดีใช่ไหมล่ะ
အချောလိုက်ဘက်ကိုတွန်းပို့ဖို့ဆိုတာမှာအစိုးရရဲ့မူဝါဒဘိုင်းနဲ့လည်းဆိုင်နေချင်ပါတယ်ဆိုတော့အစိုးရဘက်ကဒီကြောက်ပေါ့နော်ကြောက်ရရနာအကြိုင်းတွေထွက်တင်ရတဲ့ဆာလို့ရှိရင်ဒစိတ်တစ်ပိုင်းအချောတယ်လောက်ဖြစ်ဖြစ်ပဲထုတ်ရတော့မယ်ဆိုတော့မူဝါဒမျိုးများချက်မှတ်နိုင်ရင်မကောင်းဘူးလားရှင်ဒေါ်စုမွန်တို့ဘလို့မြင်ပါတယ်လေဒီပုံမှာ
ကျမလေ့လာကြည့်ရတဲ့လောက်ကကြောက်ရရနာအချောတယ်ကိုအစိုးရအနေနဲ့အများကြီးပဲအော်အားပေးပြီးရခါကျတော့လှုပ်ရှင်တင်တာကိုတွေ့ရှိရပါတယ်ရှင်ဒါပေမဲ့ကျမကတော့ကျမအနေနဲ့ကတော့ဒါပေမဲ့လှုပ်ဆောင်မှုဘိုင်းဆိုင်ရာမှာတော့တို့ဒီကြောက်ရရနာလုပ်နေတဲ့အဲလူတွေနဲ့ပေါ့နော်တကယ်နှိမ့်ဆက်မှုရှိတာတော့မှန်ပေမဲ့တို့ကိုယ်တိုင်ဒီထဲမှာဝင်လို့နေရမှာမဟုတ်တော့စဉ်းစားတွေးခေါ်မှုဘိုင်းဆိုင်ရာတွေကမတူညီကြပါဘူးရှင်ကုမ္ပဏီတွေနဲ့အစိုးရဘက်အစိုးရဌာနနဲ့က
ကုန်သည်အနေနဲ့ပတ်ကကျမကကုန်သည်တယောက်အနေနဲ့နောက်တစ်ခုကလူငယ်တယောက်အနေနဲ့အဲနောက်တစ်ခုကကြတော့ဒီပညာရေးဘက်ကိုရောပို့ပြီးတော့မှကျမယူဆတာကနိုင်ငံနိုင်ငံတို့တက်ဖို့စေကတော့တက်ဖို့ဆိုလို့ရှိရင်ဒီစေကမှရှိတဲ့တည်င်းအချက်လက်ဒီစေကမှရှိရမယ့်တိတိယမယ့်အချက်လက်ဒီ information တွေကိုကျမတို့ကမင်းများပြနိုင်မှာနောက်တစ်ခုကအတိပညာဘဟုတုတ္တရွယ်ဝမှာကိုယ့်စီမှာရှိတဲ့ပစ္စည်းကိုထိန်းသိမ်းစောင့်ရှောက်နိုင်စွမ်းရှိမယ်ကျမကယူဆပါတယ်ရှင်
ဒီလိုမျိုးအသိဉာဏ်ဘဟုတုတ္တရာရဖို့လို့နောက်တစ်ခုကအစိုးရအနေနဲ့ဒီအချောတဲ့ဘိုင်းဆိုင်ရာကိုတကယ်ကိုမျိုးတိုးတက်စီခြင်းလဲဆိုလို့ရှိရင်တော့နောက်ဝေရဏဘိုင်းဆိုင်ရာတက်ကူတွေဖွင့်ပေးခြင်းလို့ကျွန်မကတော့ယူဆပါတယ်ရှင်။ ကိုဗစ်-19ကာယောဂါဖြစ်နေတဲ့ကာလအတွင်းမှာစိတ်ကျန်းမာရေးကိုလည်းအလေးထားအယုံစိုက်ကြဖို့အတွက်ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကာယောဂါရဲ့တက်ရောက်မှုကစိတ်ကျန်းမာရေးအပေါ်ထိလိုက်တဲ့ဆိုတာကိုရှင်းမတွက်ဖို့ကုလသမဂ္ဂတွင်ရဲ့မှုချုပ်အန်တိုနီယိုဂူတာရက်စ်ကိုရိုင်းကပြောကြားထားတာပါ။အခုခေတ်မှာလူနာနဲ့ဆရာဝန်တနည်းအားဖြင့်ရှိနေကြပေမဲ့လည်းဒီပညာရှိစုကြောင့်လိုအပ်တဲ့ကု
ေကိုမေးချေထားပါတယ်ဒေါက်တာရေမန်တဝေဟာရန်ကုန်စေတက္ကသိုလ်တင်းတဲ့နှစ်ရဲ့ဂုဏ်သူဆောင်ပါမောက်ခလည်းဖြစ်ပါတယ
်ကျွန်တော်ဒီနိုင်ငံကြီးမှာတော့တယ်လီဟဲလ်ပေါ့လေတက်တယ်လို့ဆက်တယ်လီဖုန်းနဲ့သူတို့တိုင်ပြီးဆွေးနွေးတယ်အဲ့တော့ Skype နဲ့အဲ့လိုတက်နိုလော်ဂျီနဲ့သူတို့ဆက်လက်ပြီးတော့ကျွန်တော်တို့ဆော့ရှော့ပေးပါတယ်ဆော့ရှော့ပေးတဲ့အခါမှာနံပါတ်၁ကတော့သူ access လုပ်ပေးရမှာပေါ့လေဘယ်လိုအခြေအနေမှာသူတို့ရှိကြလဲတချို့ကလည်းပဲအဲ့ဒီအခြေအနေမှာကိုသူကစိတ်အားဖြင့်ကြမ်းကြုတ်လာပြီးတော့အတော့သူအထက်မှာမိသားစုတွေကတော့ကစားဖြစ်ရနေပြီးတော့ domestic violence ဖြစ်တာလို့တွေလည်းဖြစ်နိုင်တယ်တခါကျတော့သူတို့မှာ self harming behavior ဆိုပြီးတော့မိမိကိုယ်ကိုမိမိနော်လုံးချာကြီးလက်စိတ်ပေါက်ပေါက်ပေါက်လာတယ်ရှိတယ်ဒါရီယာသူတို့ကဘာကြောင့်ပဲအချိန်ကြီးရတာလဲဘလောက်ကြီးသူတို့ကစိတ်ကကြာနေတယ်လဲစိတ်ကကြာတဲ့ဥစ္စာသာမန်ပဲလားစိတ်ကကြာတဲ့ဥစ္စာရောဂါကြီးဖြစ်နေသလားနော်ဒါသူ့ရဲ့အမှုချက်ကသာမန်နဲ့ဘလောက်တုံခဲ့တယ်လဲနောက်တစ်ခါကျတော့သူ့ကိုကြတော့လည်းပဲနော်ပြည့်ရသေးစားဦးတုံးတုံးနဲ့သူကြီးရှိတယ်အဲ့ဒါမျိုးကိုကျွန်တော်တို့က assess လုပ်မယ်တန်းနေသလားကျွန်တော်တို့ဒီ health professional တွေ health service တွေသူဆက်ပြေးပြောပါလိမ့်မော်နီတာလုပ်ပြပါပေါ့
အရင်တော့လိုမျိုးအပြင်းမှလို့လူတွေ့ပြီးတော့ပြောဆိုကူတရရမျိုးမဟုတ်တဲ့အတွက်ကြောင့်မလို့အခက်ခဲတွေရောတွေ့ရလားရှင
့်မြတ်သောဖြစ်တော့ကျွန်တော်ကစိတ်တိုင်းဆိုင်ရာယောဂကူတရတယ်ဆိုတော့အဲ့လူကိုကျွန်တော်လူချင်းတွေ့ပြီးတော့မှအဲသူပြောတဲ့အနေထားအခြေအနေသူရဲ့ကိုဟန်အမှုရာအဲ့ပုံမူတည်ပြီးအကုန်လုံးကျွန်တော်ကဟိုအဆက်လုပ်ပြီးတော့ကြောက်ရက်ပူစာရအောင်ယူပြီးတော့မှကျွန်တော်ကူဆုံးမလုပ်ကြတော့ဘူးနော်အခုကျတော့ဟိုတယ်လီဟဲလ်ဆိုပေမဲ့ခါကြတော့လေဟလာဟိုတယ်လီဖုန်းတော့ပဲပြောလို့ရတာရှိတယ်အဲဒါစားလေးကြတော့ Skype ပေါ်လို့ကြတော့လည်းပဲစက်တော့ဆက်တာတူပြီးပြောရတာပေါ့လေကျွန်တော်မြန်မာကြတော့လေအဲ့လိုကျွန်တော်မလုပ်နိုင်တဲ့လူကြီးရှိတယ်တယ်လီဖုန်းနဲ့ပြောတဲ့အခါကျတော့ခုနကလိုပြောတဲ့ဒီနေ့ချင်းဆိုင်တွေ့တဲ့ခါမျိုးနဲ့ကျွန်တော်ကအကဲဆက်လို့မရတော့ဘူးဒီဥစ္စာတော့ကုထုံးတော့ကုထုံးပဲတယ်လီဟဲလ်ဆိုပြီးတော့သူတို့တန်ပြီးမယ်ဆိုနေပဲသူတို့အရေးကြီးတာပြောမယ်ဆိုပေမဲ့သူတို့စိတ်ထဲမှာ COVID ကခံစားချက်ပေါ့နော်ဒီရောဟာယူတော့ကြောင့်ကြားရရှိတယ်ဆိုရင်စိတ်ရှိတယ်နော်သူ့မိသားစုကပူပန်နေရှိတယ်သူ့ပြပူပန်နေရှိတယ်အဲသူကနေမကောင်းရင်သူတောက်တဲ့ဆေးရောသူသိချင်တာလေးတွေရှိတယ်ဒါဒီခုနုံးကိုသူကစူးစီးပြီးတော့အချိန်တိုတိုတည်းမှာသူကကောင်းကောင်းလေးပြောနေတဲ့အနေထားရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ therapeutic အနေနဲ့ပြောရမယ်ဆိုရင်ပို့ပြီးတော့ကြောက်တယ်လို့ကျွန်တော်ခံစားရတယ်
ဆိုအဲ့လိုမျိုးဟိုခံစားချက်တွေဖြစ်လာရပေါ့เนาะအဲ့လိုမျိုးစိတ်ဆိုးတာတွေဒေါသထွက်တာတွေဒီစိတ်ဒေါသရောက်မှုတွေဖြစ်လာရဆိုတော့အဲ့ဒီဟာတွေကိုတတ်တာရအောင်ဟောဆရာတို့လိုအဲဟိုဆေယောဂဆရာအထူးကုဆရာဝန်ကြီးအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်ပါလဲရှင
့်ဒါကူရန်ကို fear response ဆိုတာကပါမှန်ပဲဖြစ်တဲ့အတွက်ကြောင့်သူ့မှာရှိတဲ့ငိုလက်ရှိရှိပြီးသား resilience ဆိုတဲ့ဥစ္စာပေါ့နော်ပြုထောင်ပေးဖို့ရယ်နောက်ပြီးတော့သူ့ရဲ့ wellness ပေါ့လေသူ့ရဲ့ကျန်းမာရေးကိုပို့ပြီးတော့ပြုထောင်ပေးတဲ့အနေနဲ့သူရဲ့ coping mechanism ကတကယ်ကြီးသူ ဘယ်လိုကင်ပိန်ကောင်းမလဲဘယ်လိုဖြည့်ရှင်းရမလဲနော်ဆိုအဲ့ဒီဟာကိုကျွန်တော်တို့ကသူတို့ကိုဖြည့်မပြီးတော့စူးလေးတက်ပြီးပြီးကူညီပေးတဲ့နည်းနဲ့ကျွန်တော်တို့သူတို့ကိုကူညီပေးဖို့လုပ်ရဲတချို့ကြတော့လည်းပဲယောဂအခန်းရှိတဲ့လူတွေစိတ်ကြမ်းမဲ့ချိုးတဲ့လူတွေကြတော့ငိုရဲကွာတော့ anxiety ယောဂရှိပဲ OCD ဆိုပြီးတော့ obsessive compulsive disorder ဆိုတဲ့ယောဂရှိပဲ mood ယောဂဖြစ်တာရှိတယ်အဲ့ဒီလူတွေကြတော့အဲ့ဒီသူတို့ပြင်းထန်တဲ့ stress ကြီးအောက်မှာကြောက်တဲ့ဆာမှာသူတို့ရဲ့ငိုရှိတဲ့ယောဂအနေပြီးတော့ပြန်ပြီးတော့ relax လုပ်ဖို့ပေါ့ပြန်ဖြစ်လာတာရှိတယ်အင်မတန်ဆိုရင်ကြောက်ကြတာများတာရှိတယ်အဲ့ဒါလေးကြတော့လေကျွန်တော်တို့ကသူတို့ကိုတိုင်ပင်ဆွေးနွေးခြင်းအားဖြင့်သူတို့ assess လုပ်ပြီးလုပ်ပါတယ်
အခု covid-19 ဖြစ်နေတဲ့ခါကျတော့ဟိုသွားလာတာလည်းအရင်လိုတိတ်ပြီးတော့မလွယ်တော့ပါဘူးအထူးသဖြင့်ဒီအသွားအလာကန့်သတ်မှုရှိတဲ့နေရာတွေမှာဆိုလို့ရှိရင်ပို့ပြီးတော့ဆိုးပါတယ်အဲ့တော့အဲ့လိုမျိုးအခြေအနေမျိုးမှာပေါ့နော်ဒီဆိုးရိမ်ကြောင်းကြမှုလွန်ကဲနေတဲ့သူတွေကိုရောသူတို့စိတ်သက်သာရရအောင်လို့ဘယ်လိုမျိုးလုပ်ပေးလို့ရနိုင်ပါလဲရှင
် anxiety များတဲ့သူဆိုလို့ရှိရင် anxiety ကိုဖြေလျှော့ဖို့အတွက်ကိုသူတို့ anxiety management ဆိုတဲ့နည်းလေးတွေပြောပြပေးတာပေါ့သင်ကြားပေးတာပေါ့ဥပမာသူတို့controlling the you know, breathing exercise นะအဲ့ဒါရှိတဲ့နည်းဟုတ်ပဲသင်ပြီးချင်းအဖြစ်အပြင်မတန်ဟိုးဆိုးဝါးနေတဲ့ catastrophic thoughts ဆိုရဲနော်အကြီးကြီးဖြည့်စည်းလာတဲ့စိတ်ဖြည့်စည်းလာတဲ့အဲ့ thoughts ကိုဘယ်လိုကျင့်ကြံအောင်လုပ်ကြလဲဆိုအဲ့နည်းတွေကိုကျွန်တော်တို့သူတို့ပြသပေးရတယ်နောက်တစ်ခုကကြတော့လည်းပဲဗမာပြည်ဆိုလို့ဆိုတော့ meditation လုပ်တာပေါ့လေအပေါ်ရအဖြစ်ပေါ့ဗမာပြည်ဒီအောင်လုပ်တဲ့နည်းကြီးထွက်သက်ဝင်သက်အဲ့ဒါကိုပဲမှတ်တဲ့နည်းပေါ့အဲ့ဒါမျိုးလုပ်တာလုပ်တဲ့နည်းကြီးရှိပါတယ်နောက်ပြီးတော့mindfulness ဆိုတော့ကအခုတက်ရှိအခြေအနေပေါ့လေဖြစ်နေတာနဲ့အရင်ပေါ်လာတဲ့ကိုယ်မှရှိတဲ့အင်မတန်အဆိုးရွံကျဲနေတဲ့စိတ်တွေကကိုယ့်ရဲ့စိတ်ကပဲဖန်တီးနေတာတကယ်တမ်းတော့အဲ့မှာဖြစ်တာနဲ့ဆက်ဆက်မှုရှိမှရှိမယ်ဆိုတဲ့ဟာကိုပိုင်းရနိုင်တဲ့ mindfulness ဆိုတဲ့နည်းပေါ့လေအဲ့ဒါလေးက basic need တွေပဲသူတို့လည်းပြပေးတာမျိုးပေါ့လားအဲ့ဒါလို့သူပြောလို့ရတယ်
ဩစတြေးလျနိုင်ငံဆစ်ဒနီမြို့ကဆက်ယောဂအထူးကုဆရာဝန်ကြီးဒေါက်တာရေမန်တင်ဝေဖြစ်ပါတယ်ရှင်ယူသမှုကြောင့်စိတ်ကျန်းမာရေးကုသရတာလို့အမှတ်မမှားကြဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်။စိတ်ချမ်းသာမှကိုကျန်းမာမယ်လို့ပြောကြလို့ရှိတဲ့အတိုင်းကိုယ့်ရဲ့ကျန်းမာရေးကိုဂရုစိုက်တဲ့နေရာမှာစိတ်ကျန်းမာရေးဘိုင်းကိုလည်းအလေးထားကြဖို့တိုက်တွန်းချင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမ
ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောက်တဲ့နောက်မှာတော့ကမ္ဘာမှာကြုံတွေ့နေရတဲ့ကိုရိုနာတက်ပြီးရောဂါစုကြီးကြောင့်လူတွေအလုံးအပြည့်မထွက်ဖက်နေတဲ့တည်တံ့ခွဲပြီးတော့နေနေရချိန်မှာကမ္ဘာတဝန်းကရုပ်ရှင်ပွဲတော်တွေဘယ်လိုများဆက်ပြီးကျင်းပသွားဖို့စီစဉ်ထားပါလဲဒီလိုမျိုးကမ္ဘာတဝန်းကထင်ပေါ်ကျော်သူတွေနဲ့အမှုပညာလောကကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ကွာတောင်းကရုပ်ရှင်ပွဲတော်ပေါင်း20ကျော်ဟာအင်တာနက် YouTube online channel ကနေပြီးရုပ်ရှင်တွေကိုအခမဲ့ထုတ်လွှင့်ပြသဖို့အစီအစဉ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ္ပကပ်ဘေးရောဂါစုကြီးကြောင့်ရုပ်ရှင်ရုံတွေပိတ်ထားရသလိုကိန်းရုပ်ရှင်ပွဲတော်နဲ့နယူးယောက်ကတက်ဆင်ကျင်းပနေကြရုပ်ရှင်ပွဲတော်တွေကိုဖျက်သိမ်းလိုက်ရတဲ့နောက်မှာအခုလိုသူတို့အစီအစဉ်လာတာဖြစ်ပါတယ်။We are one a global film festival. တစည်းတလုံးနဲ့ကမ္ဘာရုပ်ရှင်ပွဲတော်ဆိုတဲ့ခေါင်းစဉ်နဲ့အစည်းအဝေးကြာကျင်းပမယ့်အစီအစဉ်ဖြစ်ပါတယ်။ Berlin, Cannes, Venice, Sundance, Toronto နဲ့ Tribeca ရုပ်ရှင်ပွဲတော်တွေဒီအစီအစဉ်မှာပါဝင်ထားကြပြီးတော့မေလ29ရက်နေ့မှာဒီရုပ်ရှင်ပွဲတော်စတင်တယ်လို့စီစဉ်တဲ့ Tribeca Enterprise နဲ့ YouTube Channel တို့ကအခုမေလ17ရက်နေ့ကပဲသတင်းထုတ်ပြန်သွားတာပါ။ရုပ်ရှင်ပွဲတော်အတွင်းမှာပြသမယ့်အထင်မှာတော့ရုပ်ရှင်ကားတွေဖြင့်မှတ်တမ်းရုပ်ရှင်တွေ၊ဂီတအစီအစဉ်တွေ၊ဟာသနဲ့တခြားရှင်တွေပွဲလုပ်ထားတာတွေလည်းရှိပါသေးတယ်။အသေးစိတ်အစီအစဉ်ကိုတော့ကြီးညာထားတာမျိုးမရှိသေးပါဘူး။ရုပ်ရှင်ပွဲတော်တွေမှာပုံမှန်အားဖြင့်ပြလို့ရှိတဲ့အဓိကရုပ်ရှင်ကားကြီးတွေကိုပြသမယ့်ပုံတော့မတွေ့ရပါဘူး။ဒီအစီအစဉ်တစ်ခုလုံးကိုအွန်လိုင်းပေါ်ကနေအခမဲ့ကြည့်ရှုနိုင်မှာဖြစ်ပြီးတော့အဲ့ဒီမှာကြည့်ရှုတဲ့ပရိသတ်တွေကို WHO ရဲ့ COVID-19 ရောဂါအရေးပေါ်တုံ့ပြန်မှုရန်မုံငွေအတွက်အလူငွေထည့်ဝင်ကြဖို့လဲအလူခံမှာဖြစ်ပါလိမ့်ရှင်။ I see the lights go out on Broadway. I saw the ruins at my feet.အမေရိကန်ပြည်အစုမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးရန်မုံငွေရှာဖွေပွဲတစ်ခုဖြစ်နေညွှန်ရုံမြို့မှာတနင်္လာနေ့မေလ17ရက်နေ့ကရုပ်မြင်သံကြားကနေပြောဖြောပြပွဲတစ်ခုထုတ်လွှင့်ပြသခဲ့တာမှာတော့ဒေါ်လာ115သန်းကျော်ရန်မုံငွေရှာဖွေနိုင်ခဲ့ပါတယ် Rise Up New York Jom tahu New York sura pelbagai buah ma, kita bayangkan asosiasi, kita bina senyuman mereka. Jom senyap bega, nama jiru yo, tarik pin. Agar zaman hari sepuh muri lumiu, ludi nyari tuh bawaan awa. Robin Hood berahita apa ne? I heard media ru bangun yotin setam sepai. Robin Hood berahita apa suraga? New York muma, senyap mui timu caca ye dua lusa ni de apa sepai. Nama jo asosiasi masuri no Billy Joe. Mariah Carey, Sting Nolomyo, Wayne Asurari Le Pawai. Billy Joe ga Miami 2017 da chingo ti su ta bryo. Tu ye chobye mugura da chinga New York myo ye lu si zong. Akuro lu tu kime ni ye Times Square kwe laka TV pana bianji po ma tolu bia ba ta wari. Yoshin ne ya suyo no Jennifer Lopez to Trevor Noah ru ye myo lin jay zayin zgari gule di yo ten si si ma ja ge ya raba. Jennifer Lopez ka le New York za di pse bryo. Tuga New York, I know your strength. New York, me and I will jamaat di bawah lu apa yang zakap jauh tu agai bawah.
New York, I know your strength. We're gonna get through this, but we need to make sure we take care of all our neighbors, including our children. Nearly
400. Bama American diangzugo bintanzong jaykete corona kabijiga New York New Male achini esozom chine jaykete apse parisin. ဒီသတင်းအောင်တင်လို့ရှိစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်ငွေတွေနဲ့တိုင်းမှာစတင်ထုတ်လွှင့်နေ
VOA American Tanya Radio ne yomya tanya season ni ko American Pirangsu Washington DC ni roga ni tholun pe ni ba le. American Pirangsu ma COVID-19 yoga kuset pyan pwa mu ye bo ache ni chao. VOA Radio ne yotan season ni ko ya yi pong san pyan tholun pe ni ba le. Radio season ni ko mne 6 nai ga ni 9 nai a thi ne nya 9 nai ga ni 10 nai a thi a che ni ma be tholun pe ni ba le. Yomya tanya season ni ko do ni sin nya 9 nai ga ni 9 nai kwe a thi Pemain sepi tolong beri barai. VOA ya tolong jadi go radio ne joru selang no obi. VOA Facebook sana nama le nasin cishu nanya barai kena.
မေလ၁၈ရက်တနင်္လာနေ့အတွက်VOAမြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွေးမြေမောင်ကတက်လက်ပြောပါအောင်မယ်။ကိုရိုနာဗိုင်းရပ်စ်ပိုးပေကဘယ်လိုစတင်ကူးစက်တယ်လဲဆိုတဲ့ဇာတ်ရင်းကိုတိကျလွတ်လပ်တဲ့ဆုံးဆန်းမှုတွေလုပ်ဖို့ထောက်ခံမှုတွေတိုးလာနေကြပါပဲ။ COVID-19ကရောဂါဖြစ်ပွားမှုအဆုံးမသတ်သေးဘူးလို့ကမ္ဘာနိုင်ငံတော်များကယုံကြည်လက်ခံထားကြကြောင်းနဲ့မြန်မြန်ဆန်ဆန်စုံစမ်းမှုလုပ်ဖို့တိတ်ဆောလွတ်နေသေးကြောင်းတရုတ်အစိုးရပြောခွင့်ရသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ World Health Assembly ဆွေးနွေးပွဲမှာဒီတစ်ပတ်ထက်အတည်ပြုမယ်လို့ခန့်မှန်းရပါတယ်။အဲဒီဆုံးဖြတ်ချက်မှုကြောင့်လည်းကယောဂါစတင်တဲ့ဇင်းမြစ်ကိုရောကယောဂါတုံ့ပြန်ရေးကိုပါစုံစမ်းဖို့တောင်းဆိုထားပါတယ်။အီတလီနိုင်ငံမှာသတင်းဆက်ပတ်ကြပိတ်ထားခဲ့တဲ့ဈေးဆိုင်တွေစားတောက်ဆိုင်တွေစပယ်ညက်ဆိုင်တွေကိုဒီကနေ့ပြန်လည်စတင်ဖွင့်လှစ်ပါတယ်။စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုခဲ့ပေ ခွင့်ပါတယ်။ဒါပေမဲ့ပြားလိုက်တွေတရိတ်ဆိုင်ရောင်တွေကိုသွားနိုင်ဖို့အရင်ကြိုပြီး booking လုပ်ရမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတင်းနေတာနေညအတွက် Radio အတန်းနှင်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေ။ကျမဆုမြတ်မယ်ပါ။
This program has come to you from the Voice of America, Washington.